Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်ဩဂုတ်လ23ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကို VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတိုက်ရိုက်တင်ဆက်နေတာပါကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
် DNC Democratic Party ညီလာခံနောက်ဆုံးနေ့မှာတော့ဒုတိယသမ္မတ Kamala Harris ဟာပါတီသမ္မတလောင်းအဆိုပြုချက်ကိုတရားဝင်လက်ခံမေးခွန်းပြောဆိုဖို့ရှိနေပါတယ်မြန်မာရေကိုကုလသမဂ္ဂလုံခြုံရေးကောင်စီကချက်ချင်းအရေးယူကန့်တွယ်ဖို့ကုလဆိုင်ရာမြန်မာတာဝန်ကြီးဦးကျော်မိုးထွန်းကထပ်မံတောင်းဆိုပါတယ်။ထိုင်းနိုင်ငံမှာတော့ Mpox မြောက်ကျောက်ရောဂါမျိုးကွဲသစ်ပူးစက်ခံရတယ်လို့တန်လျာရှိသူတဦးပထမဆုံးကြေညာရှိခဲ့ပါတယ
်။ဒီလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ American Illinois ပြည်နယ်ရှီကာဂိုမြို့မှာလက်ရှိကျင်းပနေတဲ့နိုင်ငံလုံးဆိုင်ရာ Democratic Party ညီလာခံတွင်ပြောကြားချက်တွေနဲ့ပတ်သက်လို့တင်ပြချက်ဥတာအိုမြို့မှာဆန္ဒရိက္ခာပြက်လက်လာတဲ့အခြေအနေစစ်ကောင်စီတပ်ရဲ့စီးနှင်းပြက်ကတ်မှုအတွင်း DVB သတင်းတော်တည်ဆုံးခဲ့ရတဲ့အကြောင်းတွေတင်ပြသွားမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေအဖြစ်နဲ့ဥအောင်ခင်းရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးတိုင်းရင်းသတင်းလွှာတွေကိုလည်းထုတ်လင်းဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
ဒီမိုကရက်တစ်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံနောက်ဆုံးနေ့ဖြစ်တဲ့ကျတဲ့ပြင်းနေညာပိုင်းမှာလက်ရှိဒုသမ္မတကမ်မလန်ဟဲရစ်ကသမ္မတလောင်းဖြစ်တဲ့အဆိုပြုချက်ကိုတရားဝင်လက်ခံကြောင်းမင်ကွန်ပြောကြားမှာဖြစ်ပါတယ်။အခုလိုလက်ခံမင်ကွန်ပြောတာကိုတန်းနဲ့ချီးတဲ့လူလူကစောင့်စားကြည့်ရှုမှာဖြစ်တဲ့အတွက်ဒီခွင့်ရေးကိုအသုံးချတဲ့အနေနဲ့အမေရိကန်နိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့အမြင်တွေကိုချပြဖို့ရှိတယ်လို့ပြန်ဖက် Republican Party ကသမ္မတလောင်းဖြစ်ဝင်အောင်ရှင်းပြမဲ့ Donald Trump ကိုထိုးနှက်ဖို့လည်းရှိပါတယ်။Harris ပြောကြမယ်မင်ကွန်းမှာအဓိကအကြောင်းအရာ၃ခုပါဝင်မယ်လို့အမည်မဖော်လို့တဲ့ရွေးကောက်ပွဲမဲဆွယ်ဖွဲ့တာဝန်ခံသူကပြောပါတယ် Harris ဟာလူလက်တန်းစားမိသားစုကနေချီးမြှင့်လာတဲ့သူ့ဘဝကိုပုံဖော်ပြီးအစိုးရရှေ့နေတဦးအနေနဲ့သူ့လိုတခြားမိသားစုတွေကိုအကာအကွယ်ပေးတာကိုတင်ပြဖို့ရှိတယ်လို့ပြန်ပြီး Trump ရဲ့ဆိုးရတဲ့အတွေးခေါ်ရင်းမျိုးချစ်စိတ်ရှိဖို့နှုံဆောင်မှုတွေကိုဆန့်ကျင်ကြောင်းတင်ပြမှာဖြစ်ကြောင်းလည်းပြောပါတယ်ပါတီညီလာခံနောက်ဆုံးနေ့သူ့မင်ကွန်းမပြောခင်မှာမီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးမြောက်ကရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးလူလူခွင့်ရေးဆိုင်ရာဦးဆောင်သူနဲ့အမေရိကန်ကျောင်းဆရာများအသင်းဥက္ကဋ္ဌတို့မင်ကွန်းပြောကြားဖို့ရှိပါတယ်။ဒါအပြင်ဒီပွဲမှာနာမည်ရောအဆိုရောပင့်လည်းဓာတ်ရောက်ဖြောပြတင်ဆက်မှာဖြစ်ပါတယ်။ယူကရိန်းတပ်တွေဩဂတ်လဆန်းကစပြီးဝင်ရောက်တိုက်ခိုက်နေတဲ့ရုရှားပိုင်းနဲ့ဖြစ်တဲ့ Kars ဒေသနဲ့ကပ်ရဲ့ယူကရိန်းရှေ့မြောက်ပိုင်းကစူမီဒေသကိုပထမဆုံးချိန်ဖြစ်တဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကျတဲ့ပြည်နယ်မှာသွားပါတယ်။သမ္မတဇယ်လန်စကီကအဲ့ဒီမှာယူကရိန်းကံဟူကြီးဗိုလ်ချုပ်ကြီးအလက်ဆန်ဒရာဆီယာစကီနဲ့တွေ့ဆုံတာဖြစ်ပြီးယူကရိန်းတပ်တွေဟာခတ်စ်ဒေတာကရောက်နေတာနောက်နေရာတစ်ခုကိုထိန်းချုပ်နိုင်ခဲ့တယ်လို့ရုရှားစစ်တုံ့ပန်းတွေထပ်ပြီးဖမ်းနိုင်ခဲ့တယ်လို့လည်းကြေညာပါတယ်။သူတို့ကိုအဖမ်းခံရတဲ့ယူကရိန်းတပ်သားတွေနဲ့အလဲအလှယ်လုပ်နိုင်မယ်လို့ညွှန်းနေကြောင်းလည်းပြောပါတယ်။အခုလိုရုရှားပိုင်းနဲ့ထဲကဒေတာတချို့ကိုထိန်းချုပ်နိုင်ပေမဲ့ယူကရိန်းရှေ့ပိုင်းဒုံးစက်ဒေသမှာတော့ယူကရိန်းတပ်တွေကရုရှားတပ်တွေကိုဆက်ပြီးရှုံးနေနေစေပါရုရှားကာကွယ်ဝင်ကြီးဌာနကသူ့ရဲ့တပ်တွေဟာမက်ဆိုဗီယာကိုထိန်းချုပ်ထားနိုင်ပြီလို့ကျက်သတင်းတွေမှာကြေညာပါတယ်ယူကရိန်းတပ်တွေဟာခတ်စ်ဒေသကနျူကလ িয়ার ဓာတ်ပစ္စည်းကိုတိုက်ခိုက်ဖို့ကြိုးစားခဲ့တယ်လို့လည်းရုရှားသမ္မတဗလာဒီမီယာပူတင်ကကျက်သတင်းတွေမှာဆွဆွဲပါတယ်ဒါပေမဲ့အခုလိုယူကရိန်းပဲတိုက်ခိုက်ဖို့ကြိုးစားတယ်ဆိုတော့ဆွဆွဲတာနဲ့ပတ်သက်ပြီးသမ္မတပူတင်ကထောက်ထားတစုံကြာတော့ထုတ်မပြောပါဘူးဂါဇာပြည်ရဲ့အတွက်အစ္စရဲဟာမတ်တို့ကြားသဘောထားကွဲပြားမှုတွေပြေလည်အောင်နှိမ့်နိုင်ရေးမှုတွေအပြင်းထန်ကြိုးစားနေချိန်မှာပဲစစ်သည်တွေကဂါဇာကမ်းမြောင်ဒေသနဲ့လက်ဘနွန်တောင်ပိုင်းဒေသတွေမှာအစ္စရဲကလေကြောင်းကနေတိုက်ခိုက်ပါတယ်အစ္စရဲလေကြောင်းတိုက်ခိုက်မှုကနေဂါဇာမြောက်ပိုင်းဘီရတ်လဟိယာမှာလူ၁၁ဦးတည်းမနည်းတေဆုံးရတယ်လို့ပါလက်စတိုင်းကပြောပါတယ်အစ္စရဲစစ်တပ်ကတော့ဂါဇာမြို့ကဟမတ်စစ်စခန်းတစ်ခုနားမှာရှိတဲ့လက်နက်သုံးလောင်းရုံကိုလေကြောင်းတိုက်ခိုက်မှုကနေထိမှန်ခဲ့တယ်လို့ဂါဇာအလယ်ပိုင်းကပစ်ခတ်မှုမှာလည်းစစ်သွေးကြွတည်ဆုံးခဲ့တယ်လို့ပြောပါတယ်။ဒါ့အပြင်နောက်လေကြောင်းတိုက်ခိုက်မှုကိုလက်ဘနွန်တောင်ပိုင်းကနေရာ၁၀နေရာကျော်ကျော်မှာပြစ်မှတ်ထားတိုက်ခိုက်တယ်လို့လည်းအစ္စရေးကာကွယ်ရေးဌာနကပြောပါတယ်။အခုတိုက်ခိုက်ခဲ့တဲ့နေရာတွေဟာအီရန်ထောက်ခံပံ့ပိုးပေးထားတဲ့ Hezbollah စစ်သွေးကြွအဖွဲ့ရှိရာနေရာတွေဖြစ်ကြောင်းလည်း IDF ကာကွယ်ရေးဌာနကပြောပါတယ်။ဒေသရင်းတင်းမာမှုတွေတိုးလာနေချိန်မှာပဲအမေရိကန်ရဲ့လင်းတင်တိုက်ခိုက်ရေးတင်မောကြီးနှစ်ဆင်းဟာအရှေ့လယ်ပိုင်းဒေသကိုရောက်နေပါတယ်။ USS Abraham Lincoln တင်မော်တီဟာဖြတ်တင်မော်တွေနဲ့အတူဗော်တဘူးနယ်ကရောက်လာတာဖြစ်ပြီးနောက်တစ်စင်းကတော့ USS Theodore Roosevelt ဖြစ်ပါတယ
်ဗီယိုအေမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဒါမှမဟုတ် Tycom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်ဒါအပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင
်ဗျ View American တန်ကတောက်ကြမနေခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်စစ်တပ်အာဏာသိမ်းတာ၃နှစ်ခွဲရှိလာပြီဖြစ်တယ်မြန်မာနိုင်ငံမှာငြင်းချမ်းမှုလုံခြုံမှုမရှိဘဲအဆအဆချိုးယွင်းလာနေပေမဲ့နိုင်ငံတကာတိုင်းဝန်ရဲ့တိကျပြတ်သားတဲ့အရေးယူဆောင်ရွက်မှုမရဘဲဖြစ်နေတဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေချက်ချင်းအရေးယူကင်တွယ်ပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သမ္မတကြီးဦးကျော်မိုးထွန်းကဘုလိုခုနဲ့လုံခြုံရေးကောင်စီတက္ကသိုလ်အစည်းအဝေးမှာတောင်းဆိုလိုက်ပါတယ်။ငင်းချမ်းရင်တိဆောက်ရင်းနဲ့ရေရှည်တိတတ်တဲ့ငင်းချမ်းရင်ဆွေးနွေးပွဲတွေကိုတက်ရောက်လာတဲ့မြန်မာပါဝင်ကုလသမဂ္ဂအဖွဲ့ဝင်69နိုင်ငံကအကူအညီတွေကိုပန်ကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံဟာအာဏာသိမ်းရှိတဲ့လက်အောက်မှာငင်းချမ်းမှုလုံခြုံမှုဖွံ့ဖြိုးတိုးတက်မှုတစုံတရာမရှိဘဲနေရစွန့်ခွာသူ3.2%အထိရှိလာတယ်လို့လူသားစာနာမှုအကူအညီလိုအပ်သူကလည်း19%လောက်ရှိလာနေတဲ့အတွက်အခုချိန်မှာပြည်သူတွေလက်တွဲပြီးဆက်အာဏာရှင်ပြည်သက်ချုပ်ငင်းဖို့တော်လှန်ရေးတရဆင်နွှဲနေကြောင်းမြန်မာနိုင်ငံလက်ရှိအခြေအနေဟာတိတ်ကိုဆိုးရတဲ့အတွက်နိုင်ငံတကာတိုင်းဝမ်းကတိကျပြတ်သားတဲ့အရေးယူဆောင်ရွက်မှုတွေပေးကြဖို့အာဏာသိမ်းထားတဲ့စစ်တပ်ကိုဖယ်ရှားနိုင်ဖို့သူတို့ရဲ့လက်နက်ခဲယမ်းလေယာဉ်စီးငွေကြေးစစ်ဆင်မှုအားလုံးကိုဖျက်တောက်နိုင်အောင်နိုင်ငံတကာကနေပူးပေါင်းဆောင်ရွက်ပေးဖို့တမ္မတိဦးကျော်မိုးထွန်းကတောင်းဆိုလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအန္တရာယ်ကြီးတဲ့မြောက်ကျောက်ယောဂမျိုးခွဲတဲ့အကူးဆက်ခံရသူလို့တန်ရရှိသူတူကိုပထမဆုံးတွေ့ရကြောင်းနဲ့သူဟာပြီးခဲ့တဲ့သတင်းပတ်ထဲမှာအာဖရိကကနေထိုင်းနိုင်ငံကိုလာရောက်တဲ့ဥရောပခီးသွားသူဖြစ်တယ်လို့ထိုင်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အသက်66နှစ်ရှိပြီဖြစ်တဲ့သူဟာထိုင်းနိုင်ငံကိုဩဂတ်လ14ရက်ကရောက်လာတာဖြစ်ပြီးနောက်တစ်နေ့မှဆေးရုံတက်ကုသမှုခံယူခဲ့ရကြောင်းနဲ့သူမှာမြောက်ကျောက်ယောဂလက္ခဏာတွေ့ရတဲ့အတွက်တီးခြားခွဲထားရကြောင်းကျသပရင်းနေမှာထိုင်းကူးဆက်ယောဂထိုင်းချုံရေးဌာနကဝက်ဘ်ဆိုက်မှာကြေညာချက်တင်ပါတယ်။သူ့ယောဂလက္ခဏာတွေကတိတ်မပြင်းထန်ဘူးလို့လည်းပြောပါတယ်။သူ့မှာရှိတဲ့မြောက်ကျောက်ယောဂဗိုင်းရပickဟာမျိုးခွဲအဟောင်းဖြစ်တဲ့ clade 2တဲ့ပိုးပြီးအန်ဒီယာကြီးတဲ့ clade 1B အမျိုးအစ်ဖြစ်တာကြောင့်တွေ့ရတယ်လို့လည်းပြောပါတယ်။နောက်ထပ်စစ်ဆေးတွေ့ရှိချက်အစ်စ်တွေကိုတောက်တံနေမှာထုတ်ပြန်ပေးမယ်လို့လည်းထိုင်းကူးဆက်ယောဂထိုင်းချုံရေးဌာန DCC အကြီးအကဲထုံချန်းကီရာတီဟတရာကွန်ကပြောပါတယ်ဒီပိုအကူးဆက်ခံရတယ်လို့တန်ကြားရှိသူထိတွေ့ဆက်ဆံခဲ့သူ43ယောက်ကိုစောင့်ကြည့်လေ့လာနေကြောင်းနဲ့ဒီမျိုးခွဲအသက်ဟာကူးဆက်မှုမြန်တယ်လို့လည်းပြောပါတယ်ဘော့ဆဝါနာနိုင်ငံကာရူဝီစင်တွင်းကနေကမ္ဘာဒုတိယအကြီးဆုံးဖြစ်တဲ့ကဲရက် 2500 နီးပါးရှိတဲ့စိန်နှုန်းကြီးတစ်ပွင့်ကိုတွေ့ခဲ့ပြီးဒီစိန်နှုန်းကြီးကိုကျတဲ့ပြည်နယ်မှာထုတ်ပြမယ်လို့ဘော့ဆဝါနာအစိုးရကကြေညာပါတယ်ကနေဒါမိုင်းကုမ္ပဏီဖြစ်တဲ့ Lucara Diamond Corporation ကကာရူဝီမိုင်းမှာစိန်နှုန်းကြီးကိုတွေ့ရကြောင်းဗိုလ်တဖူးနေမှာကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အရေးအတွင်းမြင့်မားတဲ့ဒီစိန်ကိုတူဖော်ဖို့အတွက် X-ray နည်းပညာသုံးပြရကြောင်းနဲ့ဒီစိန်ဟာထူးထူးခြားခြားကြီးမားပြီး carat အားဖြင့် 2492 carat ရှိကြောင်းကုမ္ပဏီအကြီးအကဲ William Lamb ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုလိုကြီးမားတဲ့စိန်ကိုနှစ်ပေါင်း100ကျော်မှထပ်ပြီးတွေ့ရခဲ့တာဖြစ်ပါတယ်။1905ခုတည်တုန်းကတော့တောင်အာဖရိကမှာကရက်ချိန်3106ကရက်ရှိတဲ့ကူလီနန်စိန်နှုန်းကြီးကိုတူဖို့ရရှိခဲ့တာပါအခုနောက်ဆုံးတွေ့ရတဲ့လူကာရာစိန်ကြီးကိုတော့ဘော့ဆဝါနာသမ္မတကကဘာကိုထုတ်ပြဖို့စီစဉ်ထားပါတယ်ဒီကာရောဝီမိုင်းဟာအရင်ကကရက်ချိန်1000ကျော်ရှိတဲ့စိန်၄လုံးထွက်ခဲ့တဲ့မိုင်းဖြစ်ပါတယ်တဘာဝတင်းထွက်စိန်တွေဟာတက်တန်းအဖြစ်နှစ်တန်းပေါင်း1000ကျော်အနည်းဆုံးရှိတာဖြစ်ပြီးတချို့ဆိုနှစ်တန်း3000ကျော်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ
်ညီမပြည့်ရဲ့တောက်ကြနေမနေ့ခင်ထိတ်တန်းရောက်တဲ့နေ့ကိုတော်ခင်မျိုးသက်ပြောပြခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်လာရောက်ရှူစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အမေရိကန်ရွေးကောက်ပွဲမဲဆွဲစီးရုံးနေတဲ့သတင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ် November la re chin ba me American yue kaw pwe ma Democratic Party ye du tamara long phye win pyan pe bo party win ye aso byu chet ko Minnesota pi ne au chho yi mu Tim Walz ka Pawtunia ma taya win lak khan lai par de Illinois pi ne Chicago myo ma chin ba ni de Democratic Party nang long san ya nyi la kan tatya myaw ni ma aku lo lak khan lai da ba POA thadin daw Kane Farabout Chicago myo ga ni pe bo de thadin ko Malkin Byu twe ga tin pya tha ba de
Chicago မြို့မှာ ကျင်းပနေတဲ့ Democratic Party နိုင်ငံလုံးဆိုင်ရာ ညီလာခံ တတိယနေ့ အဖွဲ့မှာ New Jersey ပြည်နယ် ထက်လွတ်တော် အမတ် Cory Booker က တတိယ မြောက်နေ့ အတွက် အဓိက အကြောင်းအရာကို ကြေညာပါတယ်
All right y'all welcome to night 3 and tonight is about freedom
တတိယ မြောက်ညကို ကြိုဆိုပါတယ် ဒီညကတော့ လွတ်လပ်ခွင့် အကြောင်းပဲ ဖြစ်ပါတယ် လို့ အထက်လွတ်တော် အမတ် Cory Booker ပြောသွားတာပါ တတိယ မြောက်နေ့မှာတော့ 56ချင်းတဲ့ဆိုင်တဲ့အခွင့်အရေးတဘာဝပတ်ဝန်းကျင်ရေးနဲ့နှင်းဆက်လုံခြုံရေးဆိုင်ရာကိစ္စတွေကိုအဓိကပြောဆိုခဲ့ကြတဲ့တစ်ချိန်တည်းမှာပဲမိဂွန်းပြောကြခဲ့သူအားလုံးရဲ့အဓိကသတင်းစကားကတော့အကောင်းဆုံးကိုရွေးချယ်နိုင်ကြဖို့အဓိကတိုက်တွန်းခဲ့ကြတာပါ။သမရဟောင်းဘီကလင်တန်ကလည်းအခုလိုပြောသွားပါတယ်
Kamala Harris for the people. The other guy who's proved even more
than the first guy. Who bet you got a nga su ra go prathama a chain dong ga that taw a khu po bi tat te pya ni ba de.
Tamara Hong Clinton ha tatiya myaw ni me gun pyo du ri de ma ro lu ri a myo lin tha song du de yak ba. 1992 khu ne ka sa lo Democratic Party nyi la gan nai go ma pyat de yak khe de Tamara Hong Clinton ga du Tamara Harris da American Tamara a phye ywe che khan ya tin de lo tu ba chaung yong ji de su ra go အင်ဂျီရောမှာတာဝန်ထမ်းခဲ့တဲ့သူ့ရဲ့ကိုယ်ပိုင်တွေ့ကြုံတွေနဲ့အခုလိုပြောဆိုသွားခဲ့ပါတယ်
။ Kamala Harris will work to solve our problems, seize our opportunities.
ကျွန်တော်တို့ရဲ့ပြဿနာတွေကိုဖြေရှင်းဖို့ကျွန်တော်တို့အတွက်အခွင့်အလမ်းတွေကိုအမိအယဆုတ်ကင်နိုင်ဖို့အကြောက်တရားတွေအဆုံးသတ်ပြီး American ပြည်သူတယောက်ချင်းစီတိုင်းကိုယ့်အိမ်မက်ကိုအကောင့်ထဲပေါ်နိုင်အောင် Kamala Harris ကကြိုးပမ်းသွားမှာပါ
။ညီလာခံတတိယနေ့မှာ Minnesota ပြည်နယ်အုပ်ချုပ်ရေးမှူး Tim Walz ကဒီမိုကရက်တစ်ပါတီဒုသမ္မတလောင်းနေရာကနေဝင်ပြိုင်ဖို့တရားဝင်လက်ခံလိုက်တာကလည်းဒီမိုကရက်တစ်အတွက်တော့အဓိကအခိုင်အတန့်တစ်ခုဖြစ်ခဲ့ပါတယ်
။ It's the honor of my life.
American ပြည်ထောင်စုရဲ့ဒုသမ္မတလောင်းအဖြစ်ဝင်ပြိုင်ဖို့လက်ခံခွင့်ရတာဟာကျွန်တော်ဘဝအတွက်ဂုဏ်ယူစရာပါ
။အခုပါတီညီလာခံကိုနိုင်ငံတော်ရုပ်သံကနေစောင့်ကြည့်နေကြသူတွေအတွက် Walz ရဲ့မိကွန်းကသူ့အကြောင်းမိတ်ဆက်မိကွန်းလို့လည်းဆိုနိုင်ပါတယ်
။ Now I grew up in Butte, Nebraska. A town of 400
Nebraska Pinere ga lu ye 400 law ta shi de Bad Mew le ma chano chi pin ga ba de chano tat khe de athat tan chao ma khle 24 yaw be shi ba de ye tat ga tu ko twa nai ne tu tiao ma ma shi ba u da ba me chano pyo nai na ga dilo myo nge le ma chi pin ga ya de atwa tiao ne tiao blo gyu sai saung shao nai de le so ra go ro kaung kaung na le ti nai ba de
Walz ha စစ်မှုထမ်းဆောင်တယောက်ဖြစ်တယ်လို့ကျောင်းဆရာဟောင်းအမေရိကန်အထက်တန်းကျောင်းဘောလုံးအသင်းနဲ့ဘတ်စကတ်ဘောအသင်းနီးပြလဲလုပ်ခဲ့ပြီးဒါရီကဘဝမှာသူ့ကိုကုလနိုင်ငံရေးသမားတယောက်ဖြစ်လာအောင်လှုပ်ပေးခဲ့တဲ့အကြောင်းအရာတွေအဖြစ်နဲ့အလေးပေးပြောဆိုသွားခဲ့ပါတယ
် But it was those players and my students who inspired me to run for Congress. They saw in me what I
လို့တော့မှဖြစ်အရေးခံရဖို့ကျွန်တော်ရဲ့ကျောင်းသူကျောင်းသားတွေအားကစားသမားတွေကပဲတုံ့ပြန်ခဲ့တာပါသူတို့နဲ့ပတ်သက်ပြီးကျွန်တော်မျှော်လင့်ခဲ့တာတွေအများအကျိုးဆောင်ရွက်တာတွေကျွန်တော်တို့အားလုံးရဲ့စူးစီးတည်ရှိမှုကိုနားလည်ပြီးလူတယောက်ချင်းစီကလည်းကိုယ်ပတ်ဝန်းကျင်အတွက်စစ်မှန်တဲ့အပြောင်းအလဲတွေလုပ်နိုင်တယ်ဆိုတဲ့ယုံကြည်ချက်ဓာရီကကျွန်တော်မှရှိနေတာကိုသူတို့ကမြင်ခဲ့ကြပါတယ
်တတိယမြောက်ညရဲ့နောက်ဆုံးမိကွန်းပြောသူအဖြစ်အဲ့ဒီညရဲ့အဓိကခေါင်းစဉ်ဖြစ်တဲ့လွတ်လပ်ခွင့်အကြောင်းကိုလည်း Walz ကအခုလိုပြောသွားခဲ့ပါတယ
် But when we Democrats talk about freedom We mean the freedom to make a better life for yourself.
ကျွန်တော်တို့ဒီမိုကရက်တွေလွတ်လပ်ခွင့်အကြောင်းပြောကြတဲ့အခါကိုနဲ့ကိုချစ်ခင်ရသူတွေအတွက်ပုံမှန်ကောင်းမွန်တဲ့ဘဝတစ်ခုကိုလွတ်လပ်စွာတည်ဆောက်ခွင့်ရှိရမယ်ဆိုတာပါ။ကျန်းမာရေးဆောင်ရှောက်မှုဆိုင်ရာကိုယ်ပိုင်ဆုံးဖြတ်ချက်တွေကိုလွတ်လပ်စွာချပိုင်ခွင့်ကလေးငယ်တွေအတွက်ဘယ်သူတနက်နဲ့လာပြစ်မလဲဆိုတဲ့ဘူပန်ကြောင်းကြမှုမျိုးကင်းတဲ့လွတ်လပ်စွာပညာသင်ယူခွင့်တို့ကိုဆိုလိုတာဖြစ်ပါတယ်။
ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံတတိယနေ့ညအစီအစဉ်တွေကတော့ Walz ရဲ့ဒုသမ္မတလောင်းအဖြစ်လက်ခံမေးခွန်းနဲ့အတူတခဏနာပြီးသွားခဲ့ပါတယ်။ညီလာခံနောက်ဆုံးနေ့ဖြစ်တဲ့ဒီနေ့ညမှာတော့လက်ရှိဒုသမ္မတ Kamala Harris ကသမ္မတလောင်းအဖြစ်နဲ့တရားဝင်လက်ခံမေးခွန်းပြောကြားမှာဖြစ်ပါရဲ့ရှင်။
မကင်ဗျူတွေပြောပြခဲ့တာပါအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအဆီဇင်တစ်ခုထုတ်လွှင့်ဖို့ရှိတာကိုလည်းအသိပေးကြပါတယ်မြန်မာစံတော်ချိန်မနေ့၈နိုင်ခွဲအမေရိကန်ဝါရှင်တန် DC စံတော်ချိန်ည၁၀နိုင်မှာဒီမိုကရက်ပါတီနိုင်ငံလုံးဆိုင်ရာညီလာခံနဲ့အဲ့ဒီညီလာခံအပေါ်မှာသုံးသက်ဆွေးနွေးချက်တွေကို VOA ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်သွားဖို့ရှိပါတယ်ဒီထုတ်လွှင့်ချက်တွေကိုလူလူမိတ်ဆွေရုပ်သံ channel မှာပြသသွားမှာဖြစ်သလို VOA ရဲ့ website Facebook YouTube တို့ကပါစောင့်မျှော်ရှုစားနိုင်ပါတယ်ခင်ဗျာအခုဆက်ပြီးတော့နားဆင်ရမှာကလာမယ့်အမေရိကန်ရွေးကောက်ပွဲမှာသမ္မတဂျိုးဘိုင်ဒန်ကဆက်ပြီးမပြိုင်တော့ပဲနှုတ်ထွက်သွားပါတယ်ရွေးကောက်ပွဲနီးလာချိန်ကျမှဂျိုးဘိုင်ဒန်နှုတ်ထွက်လိုက်တာမို့ဒီလိုမျိုးကိုယ်စားလှယ်ရွေးချယ်ပြီးသားမရှိပဲညီလာခံကိုအလွတ်ထားပြီးကျင်းပရတာမျိုးနှစ်ပေါင်းများစွာအတွင်းပထမဆုံးအချိန်မြင်ရတော့မယ်လို့အများကတွက်ဆနေချိန်မှာပဲပါတီကိုယ်စားလှယ်တွေကတော့ဒူးတမလကင်မရာဟဲရစ်ကိုမြန်မြန်ဆန်ဆန်ပဲဝိုင်းဝန်းထောက်ခံခဲ့ကြပါတယ်။ VOA ပုံပြရုပ်သံမှာမအေးတနာကျော်ရှင်းပြထားပါတယ
်။အလွတ်ကျင်းပတဲ့ညီလာခံဆိုတာညီလာခံအစမှကြိုတင်ရွေးချယ်ထားပြီးသားတမရလောင်းမရှိတာပဲဖြစ်ပါတယ်။အခုခေတ်မှာတော့ညီလာခံကိုလူမရွေးသေးပဲနဲ့အလွတ်ထားပြီးတော့ကျင်းပတာတော်ရုံမတွေ့ရအောင်ဆိုပေမဲ့လည်းအမေရိကန်တမိုင်းတခြားမှာတော့ဒီလိုပုံစံမျိုးနဲ့ပါတီတမရလောင်းကိုရွေးချယ်ကြတာဖြစ်ပါတယ်။1900ပြည့်လွန်ဇော်ပိုင်းမှာတမရလောင်းပဒမရွေးကောက်ပွဲစနစ်ကိုမိတ်ဆက်တော့ပြည်နယ်တွေကအဆိုပြုရွေးချယ်တဲ့ပွဲတွေကိုကျင်းပပြီးတော့သူတို့အဆိုပြုသူရွေးချယ်တဲ့ပုံစတင်ပြောင်းလဲလာပါတယ်။ဒါမဲ့လည်း20ရာစုပထမတဝက်မှာတော့ပဒမရွေးကောက်ပွဲတွေကတမရလောင်းအဆိုပြုညီလာခံလောက်အရေးမကြီးပါဘူး။နိုင်ငံရေးခေါင်းဆောင်တွေကပဒမရွေးကောက်ပွဲကိုတုံးပြီးတော့အလားလားရှိတဲ့တမရလောင်းကိုတင်လို့ရမရသွေးတို့ဆန္ဒဖြစ်ပါတယ်။ဘယ်သူကိုနောက်ဆုံးရွေးမလဲဆိုတာကတော့ညီလာခံကပဲအဆုံးဖြတ်ပေးတာပါ။ပါတီညီလာခံစနစ်မှာအထူးအားဆုံးပြောင်းလဲမှုကတော့1968ရှီကာဂိုမှာကျင်းပခဲ့တဲ့ဒီမိုကရက်တစ်ညီလာခံကနေလာပါတယ်။စစ်ဆန့်ကျင်တဲ့ယူဂျင်းမက်ကာသီကပနမရွေးကောက်ပွဲမှာပို့ပြတော့မဲများပေမဲ့ညီလာခံခေါင်းဆောင်တွေကဟျူဘတ်ဟမ်ဖရီကိုပဲရွေးချယ်ခဲ့ပါတယ်။ဒီလိုရွေးလိုက်လို့ညီလာခံခမ်းမပြင်းမှာဆန္ဒပြပွဲတွေအကြမ်းဖက်မှုတွေပါဆွတ်ခဲ့ပြီးတော့ညီလာခံတဲမှာတော့နိုင်ငံရေးအောင်ကြွမှုဖြစ်ပေါ်ခဲ့ပါတယ်။အဲဒီနောက်ပိုင်းနှစ်တွေမှာတော့ညီလာခံကိုယ်စားလှယ်အများစုဟာပနမရွေးကောက်ပွဲတွေရဲ့ရလဒ်ကိုလိုက်နာဖို့ပါတီနှစ်ရက်လုံးကပြင်ဆင်မှုတွေအစပြုလှုပ်ဆောင်ခဲ့တာပါ။ပါတီခေါင်းဆောင်တွေဖြစ်ပြီးတော့ဘယ်သူကိုရွေးပါမယ်လို့ကတိကဝတ်ခံမထားတဲ့ပါတီတာဝန်ရှိသူစူပါကိုယ်စားလှယ်တွေအများအပြားကဟီလရီကလင်တန်ကိုထောက်ခံပါတယ်လို့စောစောစီစီထကြင်ကြလို့ဘန်နီဆန်ဒါစ်ကိုမထောက်ခံမဲနဲ့နာမည်အဆိုတင်သွင်းရွေးချယ်မှုကိုချေလှယ်ဖို့လုပ်တယ်လို့အထင်ရောက်သွားစေတယ်။2016ရွေးကောက်ပွဲနောက်ပိုင်းမှာတော့ဒီမိုကရက်တွေသူတို့ရဲ့စည်းမျဉ်းတွေကိုထပ်ပြီးပြင်ခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာပါတီတွေသူတို့ကိုယ်စားလှယ်ရွေးချယ်ပုံတွေနဲ့ပတ်သက်ပြီးတော့ဘာမှပြောမထားပါဘူး။ဒါမဲ့လည်းနိုင်ငံရေးပါတီတွေဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်တင်မှာပါရှိတယ်။လွတ်လပ်စွာအဆက်ဆက်ပြုခွင့်ဆိုရယ်ဖော်ပြခြင်းနဲ့အကျုံးဝင်နေတယ်လို့တရားရုံးချုပ်ကအတိအမှတ်ပြုထားပါရဲ့။နှစ်တွေကြာလာတော့တရားရုံးတွေကလည်းနိုင်ငံရေးပါတီတွေရဲ့လုပ်ပိုင်ခွင့်တွေကိုတော်တော်လွတ်လွတ်လပ်လပ်ထားပေးထားတာပါ။အကြမ်းအဖျင်ဒီမိုကရက်ကိုယ်စားလှယ်4000လောက်ဟာသူတို့ပါတီနဲ့ပတ်သက်မှုခိုင်ခိုင်မာမာရှိထားပါရဲ့။ဒေသဆိုင်ရာပါတီလုပ်သားတွေ၊သမ္မတအဖွဲ့ဝင်တွေ၊ရုံးဝန်ထမ်းတွေနဲ့ရန်ပုံငွေရှာသူတွေဖြစ်ပါရဲ့။သမရလောင်းတွေနဲ့ဆက်ဆက်နေတဲ့ကိုယ်စားလှယ်နေရာအတွက်မဲဆန္ဒရှင်တွေမဲပေးထားချိန်မှာကိုယ်စားလှယ်လောင်းတွေကိုယ်တိုင်ကတော့ပနမရွေးကောက်ပွဲပြီးတရင်ဘက်တွေလတွေကြပြီးတဲ့အချိန်ထိအရွေးခံမခံမသိရပါဘူး။တကယ်လို့သာရွေးကောက်ပွဲကအငင်းပွားရတဲ့ရွေးကောက်ပွဲမျိုးမဟုတ်ဘူးဆိုရင်တော့ကိုယ်စားလှယ်တဦးတယောက်ရဲ့အကြောင်းကတာမန်မဲဆန္ဒရှင်တွေအတွက်မထူးလာပါဘူး။ညီလာခံမှာကိုယ်စားလှယ်တွေကလက်ခုပ်ဩဘာပေးပြီးတော့ပါတီရဲ့သမရလောင်းကိုတရားဝင်မဲထင်ပါပါ။ဒါမဲ့လေရွေးကောက်ပွဲကကန့်ကွက်ခံရတယ်ဆိုရင်ကိုယ်စားလှယ်တွေဟာသူတို့ထောက်ခံခြင်းနဲ့တမရလောင်းကိုလွတ်လွတ်လပ်လပ်ထောက်ခံနိုင်တာမလို့အဲ့ဒီအချိန်မှာသူတို့ကအထူးအရေးကြီးပါတယ်။ကိုယ်စားလှယ်စုစုပေါင်းမှာအများစု85ရာခိုင်နှုန်းလောက်ကဂတိကဝတ်ခံထားတဲ့ကိုယ်စားလှယ်တွေဖြစ်ပါရင်မဲဆန္ဒရှင်တွေရွေးချယ်သူကိုထောက်ခံပါမယ်လို့ဂတိပြုထားရတာပါ။ဒါမဲ့လေအဲ့လိုရွေးထားပြီးသားသူမရှိဘူးဆိုရင်တော့ကိုယ်ကြိုက်တဲ့သူကိုရွေးနိုင်ပါတယ်။ဒီမိုကရက်တစ်ပါတီတာဝန်ရှိသူတွေရွေးကောက်ခံအရာရှိတွေဖြစ်တဲ့စူပါကိုယ်စားလှယ်တွေကတော့ကန့်ကွက်ခံရတဲ့ရွေးကောက်ပွဲပထမဆုံးတစ်ခေါက်မှမဲထည့်လို့မရပဲနဲ့နောက်ပိုင်းပြန်မဲထည့်ရချိန်မှာတော့သူတို့ကြိုက်ရလူကိုမဲပေးနိုင်ပါတယ်။တမိုင်းကိုပြန်ကြည့်ရင်ကန့်ကွက်ခံရတဲ့ညီလာခံမျိုးတွေကလည်းအနိုင်ရလာတဲ့တမရလောင်းမျိုးဟာနိုင်ရပြီးတော့အိမ်ပြူတော်ကိုရောက်ဖို့ခက်ခဲပါတယ်။ပြူသူတေသနာအဖွဲ့ရဲ့လေးလာတွေးရှိချက်အရ PH
ပြည်ရင်းစစ်ပြီးပထမဆုံးရွေးကောက်ပွဲကျင်းပတဲ့1868ခုနှစ်ကနေ1964ခုနှစ်ကြာ Democratic and Republican ရဲ့တမရလောင်းအစိုးပြုညီလာခံအခု60မှာ78ဦးဟာအစိုးပြုမယ်အများပြားရရှိပါရင်တကယ်တမ်းကျတော့စုစုပေါင်းရဲ့40ရာခိုင်နှုန်းထက်ရော့နေပြီးတော့ခုနှစ်ဦးပဲတမရဖြစ်နေရွေးခံခဲ့ရပါလိမ့်ရှင်
VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ စစ်တပ်အစည်းအဝေးပြစ်ခတ်မှုအတွင်း DPP သတင်းနောက်တည်ဆုံးသွားတဲ့အကြောင်းမတင်ဆက်ခင်မှာကချင်ပြည်နယ်ဘက်ကအကြက်တဲကိုလည်းကြည့်အောင်ပါ ကချင်ပြည်နယ်အထက်ပိုင်းမှာလမ်းမဆက်သွေးရေးပြတ်တောက်နေတာကြောင့်ပူတာအူအပောင်ဝင်မြို့နယ်6မြို့နယ်မှာဆံပြက်လက်နေပါတယ်ဒေသခံတွေကတော့ရှိတဲ့ဆံကိုမျှဝေစားတောက်နေကြပြီးတချို့ကတော့ဦးလိုင်လို့ခေါ်တဲ့အပင်တစ်မျိုးကိုအမှုတ်ကျိတ်ပြီးတော့စားတောက်နေကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစောမိုးကျော်ကပြောပြမှာပါ
ကချင်ပြည်နယ်အထက်ပိုင်းကအဓိကကုန်သွယ်ရေးလမ်းဖြစ်တဲ့ပူတာအိုမြစ်ကြီးနားလမ်းဟာ မလအတွင်းကတိုက်ပွဲတွေကြောင့်လမ်းပိတ်ခဲ့ရသလိုဇွန်လကုန်ပိုင်းမှာတော့မိုးများပြီးမြေပြူတာကြောင့်လုံးဝအဆက်အသွယ်တွေပြတ်တောက်နေခဲ့ပါတယ်အခုအခါမှာတော့ပူတာအိုဒေသကမြို့နယ်6မြို့နယ်မှာဆံပြက်လက်နေသလိုလောင်စာဆီနဲ့အခြားလူသုံးကုန်ပစ္စည်းတွေလည်းပြတ်တောက်နေတဲ့အကြောင်းဒေသတွင်းလူမှုကူညီရေးဆောင်ရွက်နေသူတူက VOA ကိုပြောပါတယ်အာဒေသအိုစုကဘူတာအိုမှာဘာဝင်တဲ့မြို့နယ်6မြို့နယ်ပေါ့ပူတာအို
Nomun kolam pun macam tu, mana din sahaja mew caw mew bah pelan ni lah bo. Eh di caw mew gua sendiri langga bicara di cawi, eh caw. Aku jenar tu dia tak gua, aku dia sanbu ni dia bu songi langjong gua di mizina ni, sendiri langgo. Eh aku biki dia masih lagi ni bicara. Jama dia budak gua kan, gaya dia kan, wenda suki romane ni bo. Elo gaya tada lu dosi dia di cing mah, gua betul mah. Tapi bisi mesti kita jangan di jodoh lah bo, jangan di langit jodoh.
Pigare Mala, Tudia Abadwema, Sumbra Bomyoma, Sigong Sitane KIA Taja, Taiburi Pintangera Jong, Buddha O Mijina Galan Satin Pekebare, Edina Zona Kumbai Ma, Motetanzoa Yadongebi, Buddha O Mijina Galama, Anezon Tonia Lao, Mibu Gera Jong, Modoyene Loma Tola Lumayabe, Setway Piatown Nigebare, Buddha O Dida Ganiha, Sampiala Bisana Yika Keke Lara Jong,
ဒေတာအခေါ်ဦးလိုင်းနဲ့အခြားတော်တွင်းကရတဲ့အစားအစာတွေကိုစားသုံးနေကြရကြောင်းပြောပါတယ်ဒီရှိတဲ့ဟာတွေကိုတချို့ကချွေတာစားတယ်တချို့ကတော့ဒီညဝေစားကြတာပေါ့နော်ဒီတချို့ကအလိုဆန်ပြုတ်စားတာကြားပြီးလုံးဝကိုစားစရာမရှိလို့တွေကတော့ဟိုကပါလေတော့ထက်ကြတာပေါ့တော့ထက်ပြီးတော့အထက်မှာရှိတဲ့ဝန်လိုက်တို့ဒီမင်းတို့ဒီမှာအဲ့ဒါဒီပဲစားပြီးနေကြတာပေါ့နော်တချို့အဲ့ဒါဒီကလုံးစားကြတာပေါ့နော်တုံ
်ကိုစားသုံးကြတာဖြစ်ပါတယ်။လောလောဆယ်မှာတော့ပူတာအိုဒေတာကပရာဟိတလူငယ်တွေစူးစီးပြီးပူတာအိုကိုဆန်လောင်စာစီနဲ့အခြားလိုအပ်တဲ့ပစ္စည်းတွေတင်ပို့နိုင်ဖို့ကြိုးစားနေကြပါတယ်။
ဘုရားမှာခြေဆက်ဒီပြလိုက်တာလူငယ်ဖွဲ့ကြီးအားလုံးဇူပေါင်းကော်မတီကိုဖွဲ့တယ်အားလုံးပေါင်းတယ်ပြီးတော့မှမိချင်းသားနဲ့ဘုရားကိုဆန်တူဖို့အဓိကဆောင်ရွက်နေကြတာပဲဟုတ်ဆန်ရည်သုံးစီရည်စီရည်အဲ့ဒီဟာပေါ့ဒါကိုဒီနိုင်ဆောင်နိုင်ဖို့ရန်အတွက်ဒေသရာတို့ကိုပင်တောင်းတာတို့ဇာတိန်တာတို့အဲ့ဒါတွေလုပ်တယ်ဒီကျွန်တော်တို့မှာပတ်စံမရှိဘူးပေါ့နော်အလိုလည်းမရှိဘူးဆိုတော့လူငန်းချင်းတချို့စီကိုတွားတယ်မိမိပပသူတို့စီမှာပတ်စံကိုချေးပြီးတော့မှအဲ့ဒီပတ်စံနဲ့လူများမှာတန်ဝယ်မယ်အဲ့ဒါကိုဘုရားကိုကားငါးပြီးပို့မယ်အဲ့ဒီမှာလုံးဝဆန်ပြက်တဲ့ဗီဒီယိုတွေကိုဈေးလုံးချူတာဆိုတာဖြတ်ပေးဖို့အဲ့ဒီကျွန်တော်တို့ဆောင်ရွက်နေတာဖြစ်တယ်ဟုတ
်ကချင်းသတင်းဌာနတစ်ခုဖြစ်တဲ့ The 74 Media မှာတော့ပူတာအိုမှာဆန်ဆေးဝါး73စီနဲ့လူသုံးကုန်ပစ္စည်းတွေပြတ်လတ်နေပြီးဆန်တရိတ်ကို6သိန်းခန့်ဈေးပေါက်နေကြောင်းဖော်ပြထားပါတယ် KHRW ခေါ်ကချင်းလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကိုဂျက်ကတော့အာနာပိုင်းနေဘာသာရေးလူမှုရေးအဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့တွေကထိရောက်တဲ့အကူအညီတွေစောင့်ရွက်ဖို့တိုက်တွန်းပါတယ်
။ခုအချိန်တွေတော့ကျွန်တော်တို့ကချင်းပြည်နယ်မှာကတော့ဒီတိုင်းဒေတာဘက်ပုံစံနဲ့ဒီအတိုင်းလိုပဲလို့ဟိုကတော့ရေးလို့ဒီအဒီအတွက်လာတဲ့ဖြစ်နေတဲ့အချိန်တွေဖြစ်ပါတယ်။အာနာပိုင်းဘာသာရေးအဖွဲ့ကြီးတွေနဲ့ဒီနေ့အဖွဲ့ကြီးတွေဒီလိုအခုအချိန်မှာတော့ အတန်းနဲ့ကြည့်လို့အအကူကြီးတင်နေတဲ့ဒီကောင်းရတဲ့ဒီလိုမျိုးဒီလိုမျိုးကလည်းရုပ်ဖို့ဒီလိုမျိုးသူ့လိုတဲ့အလေးဒီဒီတာခရက်အချို့ရောက်တဲ့ဒီကျန်းမာရေးပြည်တော်နော်
လောလောဆယ်မှာကချင်ပြည်နယ်တဟွန်းဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေပြီးနေရာတချို့မှာပဲတယ်လီဖုန်းအဆက်အသွယ်ရရှိပါတယ်။မိုးမောက်ဗမော်နဲ့ဖားကန့်ဒေသတွေမှာတိုက်ပွဲတွေပြင်းထန်ပြီးတဲ့နောက်မြစ်ကြီးနားမန္တလေးနဲ့ဗမော်မန္တလေးကားလမ်းဟာလည်းဖြတ်တန်းသွားလာတာတွေပိတ်ပင်ထားပါတယ်
။ကုစုံမှုကျော်ပြောပြသွားတာပါ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေတင်ဆက်ဖို့ရှိပါတယ်။အခုနားဆင်ရမှာကမွန်ပြည်နယ်ကြိုက်တူမြို့ကအလွတ်တန်းသတင်းတောက်ကိုထက်မြက်ရဲ့နေအိမ်ကိုစစ်ကောင်စီတပ်ကဝင်ရောက်စီးနင်းပစ်ခတ်မှုကြောင့် TVB နေသတင်းတောက်တူဦးနဲ့အလွတ်သတင်းတောက်တူဦးတေဆုံးခဲ့ရပြီးအဲ့ဒီအိမ်တဲကိုရောက်နေတဲ့ဒေသခံပြည်သူကာကွယ်တပ်ဖွဲ့ဝင်2ဦးလည်းတေဆုံးသွားပါတယ် VOA သတင်းတောက်မအေးမာကဒီအကြောင်းသတင်းပေးပို့ပါတယ်ခင်ဗျာ
မွန်ပြည်နယ်ကြိုက်တူမြို့နယ်အတွင်းကလက်ပြကျေးရွာနီးမှာဩဂုတ်လ21ရက်နေ့မနေ့ကအလွတ်တန်းသတင်းတောက်ကိုထက်မြတ်သူရဲ့နေအိမ်ကိုစစ်ကောင်စီတပ်တွေကအင်အား30ကျော်နဲ့ဝင်ရောက်စီးနင်းပစ်ခတ်မှုလုပ်ခဲ့တာပါဒီထဲမှာအလွတ်တန်းသတင်းတောက်ကိုထက်မြတ် DBB နေသတင်းတောက်ကိုဝင်းထုတ်ဦးနဲ့ကြိုက်ထုတ်တော်လှန်ရေးတပ်ဖွဲ့ဝင်2ဦးသေဆုံးသွားခဲ့တယ်ဆိုပြီး DBB နေသတင်းတောက်တွေရဲ့တာဝန်ခံဦးအောင်ကျော်ကအခုလိုပြောပြပါတယ်
ဟိုကိုထက်မြတ်ရဲ့အမေကဒီကျွန်တော်တို့ဒီစိတ်နဲ့တင်သားမှာရှိရဲ့ဒီဘဲလေးစားတောက်ဆိုင်မှာရှိရဲ့အဲ့မှာသူဈေးရောက်နေတာဒီရောက်နေတာဖြစ်တဲ့တကူတနက်တန်နေကြာလို့ဆိုပြီးသွားအိမ်ကိုဖြတ်ပြေးသွားတာအဲ့မှာကိုထက်မြက်ကအမီမြင်ရတာကအဲ့ချိန်မှာဘယ်လိုမြင်ရလဲဆိုတော့ကျွန်တော်တို့ဒီတရေထောက်ပေါ့လေဒီဘီဘီတရေထောက်ကိုဝင်းထုတ်ဦးကဒါစီးကုန်မှာကြီးပန်းပြီးတော့လဲနေတာကိုတွေ့ရတယ်အဲအဲ့အိမ်ကဟိုပြောမယ်ဆိုရင်တော့ကိုထက်မြက်ကအိမ်အခုဟိုဝင်းရောက်စီးနင်းခံရတဲ့အိမ်ကကိုထက်မြက်ပေါ့လေတရေထောက်ဟောင်းကိုထက်မြက်ရဲ့အိမ်အဲဝင်းထုတ်ဦးနဲ့ကိုထက်မြက်ဆိုတာလည်းဟိုငယ်တငယ်ချင်းတွေအရင်တည်းကလည်းသူကဒီအိမ်မှာမိသားစုလိုဖြစ်နေတော့ဒီအိမ်မှာပဲဟိုနေထိုင်စားတောက်တယ်ဆိုပြီးကျွန်တော်တို့သိရတယ်ပေါ့လေသတင်းထောက်ဝင်းထုတ်ဦးဆိုတာကကျွန်တော်တို့ဒီ2021အာနာသိပ်ပြီးရဲ့အချိန်မှာသူ့ကိုဒီပုံမှန်9ကာဂျီနဲ့ပေါ့လေဖရန်ထုတ်တာဟာမျိုးရှိတယ်အဲ့တော့သူကဟိုသတင်းတင်တယ်သူတက်ခဲ့တယ်ပေါ့ဟိုသတင်းတင်တက်တက်တယ်ဆိုတာကကျွန်တော်တို့ဒီမျက်စိမှပေးတဲ့သတင်းတက်တယ်ပြီးတော့ကျွန်တော်တို့ဒီ BBR ပေးတဲ့သတင်းလေးတက်တယ်အာသူနဲ့ငယ်တငယ်ချင်းလည်းဖြစ်တယ်မိသားစုလိုနေတဲ့ဟိုခုနကပြောတဲ့ကိုသက်မြက်ကအိမ်မှာပေါ့သူကနေနေတာပေါ့အဲ့ဒါ
သတင်းနောက်နှစ်ဦးကတော့တအိနဲ့နေထိုင်နေသူတွေဖြစ်ပြီးကိုဝင်းထုတ်ဦးကတော့ DVB ကိုတလကိုသတင်းအပုတ်ရေ80လောက်တောင်ပို့နိုင်ခဲ့သူလို့လဲဆိုပါရယ်စစ်ကောင်စီဘက်ကဝါရဖြန့်သတင်းတွေမှာတော့တေဆုံးသူတွေအားလုံးကိုကြိုက်ထုတ်တော်လိုင်းရင်အင်အားစုတွေလို့ပြောဆိုထားပေမဲ့ DVB ကတော့ငြင်းဆိုထားပါရယ်တပ်ဖြတ်ခံရသူသတင်းသမားနှစ်ဦးကတော့နယ်သတင်းတောက်ဒေသဖြစ်တယ်လို့လဲဦးအောင်ကျော်ကဆက်ပြောပြပါရယ်
ဘာတို့ကဘာကြောင့်လာလဲဆိုတာကိုတငယ်ချင်းတွေမိတ်ဆွေတွေဖြစ်လို့လားအဲဒါမှမဟုတ်ရင်ကျွန်တော်တို့ကဟိုသတင်းကိစ္စပဲလားစာကိစ္စပဲလားဆိုတာတော့ကျွန်တော်တို့သိကြတော့မပြောနိုင်ဘူးပေါ့နောက်တစ်ခုရှိတာဟိုကျွန်တော်တို့ကဒီသတင်းထောက်တွေဆိုတာလည်းသိတဲ့အတိုင်းပဲအကုန်လုံးနဲ့ဆက်ဆံရရလေဟိုပြောမယ်ဆိုရင်ဒီဝတ္ထုဆိုလေဟိုသူ့ရေးတဲ့သတင်းဒီမှာဆိုရင်လည်းဒါ KR အဖွဲ့တစ်ခုလည်းမဟုတ်ဘူးဒါ KR အဖွဲ့နေလည်းသူချိတ်ဆက်ပြီးသတင်းတွေရေးတာပဲပြီးခဲ့တဲ့ဂျပန်ကဆိုလေဒါမိုးတက်ဖွဲ့နေတဲ့ပတ်သက်ပြီးတော့သူသတင်းတွေရေးတာပဲတို့ခါလေးကြရင်သူဒီနန်စီရဲ့ဝန်ထမ်းတွေလည်းမေးပြီးတော့သူရေးရပဲလေပွင့်လေးပြောရင်တော့ဟိုသူလည်းလက်လမ်းမိကြောက်ရအောင်ရေးတာပေါ့လေအဲဆိုတော့ဟိုပြောချင်တာကသတင်းသမားဆိုတာကဟိုဘာလို့မဆိုကျွန်တော်တို့ဆက်ဆံရမယ်တောင်းလည်းရှိတယ်ဒါကျွန်တော်တို့အလုပ်ပဲလေ
သိဆုံးသွားတဲ့ DBB သတင်းတောက်ကိုဝင်းထုတ်ဦးနဲ့အလွတ်သတင်းတောက်ကိုထက်မြတ်သူတို့ရဲ့အလောင်းတွေကိုတော့မိသားစုထံပြန်မပေးဘဲမိစကြိုလိုက်တယ်လို့လဲမိသားစုဝင်တွေကိုကိုးကားပြီး DBB ရဲ့သတင်းမှာပါရှိပါတယ်အခုလိုမျိုးသတင်းတောက်တွေအပါအဝင်လူလေးဦးတည်ဆုံမှုနဲ့ပတ်သက်လို့နေမြေကန်အာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတည်ဆုံသွားတဲ့သတင်းတောက်နှစ်ဦးကတော့အသက်26နှစ်နဲ့အသက်28နှစ်အရွယ်လူငယ်တွေဖြစ်ကြပါတယ်ရှင
် VOA ရအထူးလင်းမိသည်များသတင်းတွေအပတ်စဉ်ကဏ္ဍနဲ့ဗီဒီယိုသတင်းတွေကို VOA ရဲ့ website စာမျက်နှာမှာရော VOA ရဲ့ Facebook Telegram Instagram X စတဲ့ social media တွေမှာပါအပြည့်စုံကျန်လေဖတ်ရှုနားဆင်နိုင်ပါတယ် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ဖိုင်ထိုမီတာနဲ့ဖန်ယူနာဆင်ခြင်းနဲ့ဆွေးနော် VOA Radio ညဝိုင်းအစီအစဉ်ကို Radio နဲ့ဖန်ယူနာဆင်နိုင်တာပါ Nathan View in Yama Naja, Radio Sisingo, Nagonaigani Senaiti, Lindomita Donzane Kilohat, Godon Kondonyane, Godon Shitonya, Lindomita Nazete Kilohat, Nashishingarobi, Senatinigrima, Tato Lina Mita, Diagoze, Kilohat, Tinga Kongarogani, Tolin Binivari. ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုတော့ညစနေနိုင်ကနေ17နိုင်အထိအဲ့ဒီမီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ။ဗီဒီယိုအမနာကင်းရေဒီယိုအစီအစဉ်ပါဝင်မနေ့ညရေဒီယိုထောင်းလွှင့်ချက်တင်နေညခုနှစ်နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာနှက်စလေးနိုင်နားဆင်ကြည့်ရှုလို့ရပါတယ်။ဗီဒီယိုကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ကျွန်တော်ဒီစ
ပါတယ်ခင်ဗျာ Water Puega, Luebiro, Chane, Tainda, Tapuri, Ha, Kayen Tolan, Ye, Puye, Yet Awatane, Blokin, Nanjari, Chong, Saying, Sena, Jimare, Kayen Tapueha, Nanga, Ye, Ya, Uwang Samuel Puro, Lua Chong, Uwang Kinga, Timpia, Tabarikimia.
Kayen Muda, see you, KNU, American Comedy Way, but also the main Tonga. ရွေးဥတော်လာရေးကိုအားမလို့အားမရဖြစ်နေပါတယ်ဒီအကြောင်းကိုဇွန်လ၂၀ရက်နေ့ကမျိုးစီမသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာအခြေတဝင့်ပြောသွားပါတယ်ကရင်တွင်နိုင်ငံရေးနားမလည်လို့စစ်တပ်ကသွေးထိုးတတ်ရှိုတာခံရပုံကိုလည်းပြောပြပါတယ်ကရင်အဖွဲ့တွေပေါင်းစည်းဖို့ကြိုးစားတာကိုအထည်အမြင်လွှဲမှားကြတယ်လို့ဆိုပါတယ်ကရင်တွင်ဟာပညာရဆိုင်ရာမှာကျွမ်းကျင်ကြပေမဲ့ နိုင်ငံရေးကိုခြုံငုံသုံးသပ်ရမှာအားနည်းတယ်လို့ဆိုပါတယ်ဒါပေမဲ့အခုလဲခရင်ထောက်ခံတဲ့ NUG ဟာစက္ကဆဆန့်ကြီးမဟာမိတ်ကိုမတီးဆောက်နိုင်သေးပါဘူးတကယ်တော့ဝတ်တပ်ဘွဲကလွှဲရင်ခရင်လက်နက်ကင်တော်လိုင်းရဲ့အရေးအဝါသနဲ့ကင်းလွတ်တဲ့တိုင်းသားအဖွဲ့အစည်းဟာမရှိသလောက်ပါပဲတော်လိုင်းရဲ့တပ်ပေါင်းစုအများအပြားခရင်ဒေသမှာဖွဲ့စည်းခဲ့ပါတယ် KNU ဟာအစိုးရတပ်ဖွဲ့အနည်း60ကျော်ကြီးစိုးနိုင်ခဲ့ပါတယ်။1964လမှာDKBA ကရင်ဗုဒ္ဓဘာသာတပ်ဖွဲ့ကွဲတွက်ပြီးအစိုးရတပ်နဲ့ပူးပေါင်းတာဟာKNUကိုအများကြီးထိခိုက်စေပါတယ်။KNUမနာပရောဌာနချုပ်ရှားဆုံးတဲ့အထိအခြေအနေဆိုးသွားပါတယ်။ ကရင်ကောင်းဆောင်ဗိုလ်ချုပ်များ2006မှာကွယ်လွန်ပြီးအထွေထွေအတွင်းမှုဖဒုံမန်းရှာ2008ဖေဖော်ဝါရီလမှာလောက်ကျန်တပ်ဖြတ်ခံရပါတယ်။ကရင်ယူကြာစင်းလက်ကြီးမှာဒီကေဗီအဖွဲ့ဟာစီးပွားရေးစီရင်အင်အားကြီးမလာပါတယ်။ဒီတော့အတွင်းအစိုးရနဲ့အပြစ်ကတ်ရစဲတဲ့ကရင်လက်နက်ကိုင်အချို့လဲပေါ်ထွက်လာပါတယ်။အခုတော့အရင်လိုတပ်ဖွဲ့နဲ့တပ်ဖွဲ့ပြစ်ခတ်တာမျိုးတော့မရှိတော့ဘူးလို့သောသမိန် ကရင်အာနေချက်ကိုဆရာသာထိုးရေးသားပြီး1946မှာထုတ်ဝေတဲ့ကရင်နဲ့လွတ်လပ်ရေးဆိုတဲ့စာအုပ်မှာလည်းထောက်ပြခဲ့မှုပါတယ်။အေးစေးလွတ်လပ်စွာနေတဲ့ပြည်စည်းလုံးညီညွတ်မှုမရှိတာမို့ထင်ရှားတဲ့သမိုင်းမှတ်တမ်းမရှိဘဲဖြစ်နေတာလို့ဆရာသာထိုးကမှတ်ချက်ကြပါတယ်။ပထမကမ္ဘာစစ်နဲ့ဒုတိယကမ္ဘာစစ်မှာကရင်နေစစ်ထဲဝင်ပြီးအင်္ဂလိပ်ကိုကူညီပါတယ်။ကရင်နှစ်တောင်ကျော်စစ်မှုထမ်းကြပါတယ်။အင်္ဂလိပ်ကိုတိစားဆောင်တည်ပြီးယုံကြည်အားကိုးသူတွေဖြစ်လို့ဖက်ဆစ်ဂျပန်ကိုယုဒိယနယ်စပ်ကစပြီးခုခံတိုက်ခိုက်ကြပါတယ်။ဗမာရိုင်ဖိုအင်္ဂလိပ်တပ်မှာတဝက်လောက်ကခရင်တွေပါ။အိန္ဒိယရောက်ခရင်စစ်သားတွေဟာမြန်မာပြည်ရဲ့လေထီးနဲ့ဆင်းပြီးဂျပန်ကိုတိုက်ကြပါတယ်။လေထီးနဲ့ဆင်းလာတဲ့စစ်သား80ရာခိုင်နှုန်းကကရင်ဖြစ်တယ်လို့ဂျပန်ကင်ပီတိုင်ကဆိုပါတယ်။ဂျပန်သိမ့်ပိုက်ထားတဲ့မြန်မာပြည်ကိုအင်္ဂလိပ်စစ်ဘုံဝင်းကိတ်ခေါင်းဆောင်ပြီး ပျောက်ကြားစစ်ဆင်နွှဲရမှာကရင်ကိုအဓိကအားကိုးပါတယ်။ဝင်းကိတ်ထိုးစဲရဲ့မျက်စိနားနဲ့ပါးစပ်ဟာကရင်စစ်တီတွေဖြစ်ပါတယ်။ကရင်စစ်တီတွေကြောင့်ဝင်းကိတ်တိုက်ပွဲအောင်မြင်တာလို့ဆိုပါတယ်။ဂျပန်ပက်စစ်ကိုအစားအဆုံးရာဂိုင်နှုံးပြည့်ဆန့်ကျင်သူဟာကရင်စစ်တီတွေဖြစ်ပါတယ်။ဒါကြောင့်ကရင်လက်နက်ကိုင်ဒေါ်လာရင်းဟာတက်တန်းအရှည်ဆုံးဖြစ်တယ်လို့အရှည်အဝါလည်းအကြီးဆုံးဖြစ်ပါတယ်။ကရင်နီဒေါ်လာရေးဟာကရင်ကပေါက်ဖွားလာတာပါကိုလိုနီချင်းမှာကရင်နီနယ်မြေကလူမျိုးစုတွေသူတို့ကိုသူတို့ကရင်လူမျိုးအဖြစ်သတ်မှတ်ကြတာမို့ကရင်အမျိုးသားအစည်းအရုံးပေါ်ပေါက်လာတဲ့အခါမှာအဖွဲ့ဝင်တွေဖြစ်ကုန်ကြပါလေ1954မှာလွတ်လပ်တဲ့ကရင်နီပြည်နယ်အသီးအမှတ်ပြုတဲ့အခါမှာကရင်တပ်မဟာတပ်ဟာကရင်နီတပ်မတော်ဖြစ်လာပါလေကိုတုလေးနဲ့ကရင်နီဒန်းတူရီတို့ဆက်ဆံကြပါလေမွန်တော်လိုင်းရင်ဟာလည်းကနဦးကလေးက KNU နဲ့ပေါင်းပြီးလွတ်လပ်ရေးတပ်ဖွဲ့ဝင်တဲ့လှုပ်ရှားမှုဖြစ်ပါတယ်1958မှာ KNU ရဲ့အကြံပေးချက်အရမွန်ပြည်စစ်ပါတီကိုဖွဲ့စည်းပါတယ်1949မှာဖက်စပ်ပလအစိုးရရဲ့ကချင်းတိုင်းရင်းတက်ကဘုံတော်ဆိုင်အဖွဲ့ KNU ဘက်ကူးပြောင်းလာပါတယ်တနည်းမိဘ KNU နဲ့လက်တွဲတက်ခဲ့ပြီးတရုတ်ပြည်ထဲဝင်ရောက်ခိုးလုံပါတယ်။ကြံခဲ့တဲ့တိုင်ရင်မှုဇော်ဆိုင်ဟာကရင်တော်လှန်ရေးမှာပတ်ဝန်းကျင်ပြီး1958မှာ KIO ခေါ်ကချင်လွတ်မြောက်ရေးအဖွဲ့ကိုဖွဲ့စည်းပါတယ်။နှစ်နှစ်ပြင်ဆင်ပြီးတဲ့အခါ1960 February 5ရက်နေ့မှာ KIA ခေါ်ကချင်လွတ်လပ်ရေးတပ်ကိုဖွဲ့ပြီးမဟာမိတ်တပ်ဖွဲ့တွေကိုစစ်တင်တန်းပေးကကူညီထောက်ပံ့ပါတယ်။ကရင်နဲ့နိုင်ငံလေးဖွဲ့ကွဲနေတာကိုပြန်လည်စည်းလုံးအောင်မလုပ်နိုင်သေးပါဘူးဒါပေမဲ့စောချစ်သူခေါင်းဆောင်တဲ့ကရင်တပ်ဖွဲ့ဟာစစ်တပ်လက်အောက်ကနေကြဆောင်တပ်အဖြစ်ကနှုတ်ထွက်ပြီးကရင်အမျိုးသားတပ်မတော်ဖွဲ့စည်းတာကိုပြောင်းလဲမှုတစ်ခုလို့ပြောနိုင်ပါတယ်ကရင်အချင်းချင်းမထိုက်ဘူးဆိုတဲ့မူကိုချမှတ်တာမှုစစ်ကောင်စီအကြအတွဲတွေ့မဲ့သဘောဖြစ်သွားပါတယ်ဒီအခြေအနေသာရေရှည်ခံမယ်ဆိုရင်တော့ကရင်စစ်မျက်နှာမှာမြေဦးတော်နိုင်အသာရမဲ့သဘောဖြစ်နေပါတယ်ခင်ဗျာ
ဦးအောင်ခင်ဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲတိုင်းရင်သတင်းလွှာတင်ဆက်ဖို့ရှိပါတယ်အခုတော့ဒီကျမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့အသင့်စားမြန်မာအစားအစာတချို့ကိုအမေရိကန်ကတားမြစ်လိုက်တဲ့အပေါ်ဆွေးနွေးထားပါတယ်မြန်မာပြည်ကတင်သွင်းတဲ့စီသွတ်ဘူးနဲ့မိုးဟင်းကားအနှစ်တချို့ဟာတရားဝင်ခွင့်ပြုထားတဲ့စားကုန်မဟုတ်ဘူးလို့အမေရိကန်အစားအသောက်ဘေးကင်ရေးစစ်ဆေးတဲ့ဌာန FSIS ကတတိပေးလိုက်ပါတယ်ဒီအကြောင်းနယူးယောက်မြို့ကအစာအာဟာရဆိုင်ရာပါမောက်ခဒေါက်တာခင်မာချိုကိုကိုဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ပါမောက်ခဒေါက်တာခင်မာချိုခင်ဗျာကျွန်တော်ဒီမြန်မာနိုင်ငံကအသင့်ထုတ်ထားတဲ့အစားအစာတချို့အမေရိကကိုတရားမဝင်ဝင်လာခဲ့တယ်ဆိုပြီးတော့အမေရိကန်ဘက်ကနေပြီးတော့တတိပေးချက်ပြီးခဲ့တဲ့အပတ်ကပဲပေါ့နော်ပြီးခဲ့တဲ့အပတ်မှာစောက်ကြနေကပဲထွက်လာတဲ့ခါကျတော့အမေရိကန်ကဒီစားသုံးသူတွေအနေနဲ့ရောနောက်အမေရိကန်ကိုမြန်မာပြည်ကနေပြီးတော့ဒီစားတော့တဲ့ပုံမဲ့အဲတည်လာမဲ့လူကြုံတည်လာမဲ့လူတွေအတွက်ပါပေါ့နော်ခရရိုက်သွားတာတွေရှိခဲ့တဲ့အတွက်ဒီအစားအသောက်တွေနဲ့ပတ်သက်ပြီးတော့ဆရာမကြီးအဓိကဘယ်လိုအကြံပြုချက်လဲ
ဟုတ်ဒီရက်ကလေးမှာပေါ့နော်ဒါလေးကအရန်ကိုဟုတ်တယ်လို့ခေါ်မှာပေါ့နော်ဂယူဒီဇိုင်းအာလူတွေတတိထားလိုက်မိတဲ့သတင်းအချက်လက်ကလေးဆိုတော့ကျမတို့ဒီ nutrition ပညာရှင်တွေဘက်ကကြတော့လေဒါလေးကိုအရန်ကိုအလေးထားပါတယ်လို့အဲတော့ကျမတို့ကစားတောက်တွေကိုခုလိုတရင်ဝင်ထုတ်ပြန်တဲ့အဲစိုက်ပျိုးရေးဌာနရဲ့ဒီအစားအသောက်ဘေးကင်းရေးနဲ့စုံစမ်းစစ်ဆေးရေးဌာနကနေပြီးတော့ပေါ့နော်ဒီလိုထုတ်ပြန်လိုက်တဲ့သတင်းပေါ်မှာဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိနေတဲ့အစားသုံးသူတွေရောအမေရိကန်နိုင်ငံတဝန်းကိုရောက်နေကြတဲ့ကျမတို့မြန်မာအစားသုံးသူတွေရောဒီမြန်မာစားစားနေတဲ့တခြားနိုင်ငံသားတွေလည်းအဲ့ခံတဲ့အခါပတ်သွားမှာပေါ့နော်ဘယ်သူပဲဖြစ်ဖြစ်ဒီစားတော့သူစားသုံးတဲ့နေရာမှာစားသုံးသူဘက်ကလည်းအရေးကြီးကြီးလိုက်နာမယ်စီမင်းစည်းကမ်းတွေရှိတယ်အဲ့ဒါကဘာလဲဆိုရင်ကိုမစားခင်မှာကိုစားမဲ့အစားအသောက်ကဘူးနဲ့ပဲလာလာ package နဲ့ပဲလာလာအဲ့ဒီအပေါ်မှာရေးထားတဲ့ food label အစားအသောက်အညွန်ကိန်းစည်းင်းတွေကိုအတိအကျဖတ်ဖို့လိုပါတယ
်ဟုတ်ကဲ့အခုဘာအဓိကထားဖတ်တင်လဲဆင်မကြီး
အဲ့ဒီမှာဂယူဒဇိုက်ဖမ်းရမှာဘာပစ္စည်းတွေနဲ့လုပ်ထားတာလဲဆိုတော့ ingredients ပေါ့အထဲမှာကြက်သားနဲ့လုပ်ထားတယ်ဝက်သားနဲ့လုပ်ထားတယ်စိတ်သားနဲ့လုပ်ထားတယ်ဒါပေမဲ့ရေးထားတဲ့ label မှာကျတော့ငါးနဲ့လုပ်ထားတယ်ဆိုရင်ဒါက label ကြီးကမှားနေတယ် ဒါဆိုရင်လည်းစီမင်းစီကံကိုဖောက်ဖျက်တဲ့အတွက်ဒါကအနည်းငယ်နဲ့အစားအသောက်မဟုတ်တော့ဘူး။ဒါကြောင့်မို့လို့ဒီ label ပြောတဲ့ food label ကအင်မတန်မှအရေးကြီးတဲ့အကြောင်းဒီအစားအသောက်တွေကိုထုတ်လုပ်တဲ့Good manufacturing practices GMP ဆိုတဲ့နေရာမှာအရေးထားပြီးကျမတို့သင်ပေးပါတယ်။ဒါကြောင့်အစားအသောက်တွေမှာအထင်းမှပါဝင်တဲ့ပစ္စည်းတွေကအချုံမှုန့်ပါတာလားအသားမှုန့်ပါတာလားငပြားရည်ပါတာလားငားနဲ့လုပ်ထားတာလားကျက်သွန်ကြီးကျက်သွန်ပြူကြီးအစားရှိတဲ့ဖြင့်ပါဝင်တဲ့ပစ္စည်းတွေကိုစနစ်တကျပေါ်ပြပေးရတယ်။သုံးတဲ့ဆီယာအစားဘာစီနဲ့သုံးထားတယ်
။ဟုတ်ကဲ့ဆရာမကြီး။အဲ့တော့ဒီနေရာမှာဆရာမကြီးတခုကဒီအခုထုတ်ပြန်လိုက်တဲ့စားတော့ကုန်တွေမှာပေါ့နော်။တရားမဝင်တင်သွင်းလာတယ်လို့တော့ကြေညာထားပေမဲ့စားတော့တွေထဲမှာအန္တရာယ်ရှိတဲ့ပစ္စည်းတွေပါဝင်နေဆိုတဲ့အနေအထားမျိုးတော့မတွေ့ရသေးဘူးပေါ့နော်အဲ့ဒီပုံမှာရောဆင်မဘလို့အကြံပြုခြင်းလဲ
အဲ့တော့အစားအသောက်တွေမှာအခုလိုမျိုးဒီ USDA လို့ပြောတဲ့စိုက်ပျိုးရေးဌာနပေါ့နော်စိုက်ပျိုးရေးဌာနအောက်မှာရှိတဲ့ဒီစားတော့အန္တရာယ်ကင်းရေးနဲ့စုံစမ်းရေးပေါ့ Food Safety နဲ့ Inspection ဌာနကနေပြီးတော့စစ်ဆေးတာအခုလိုမျိုးဒီစားတော့တရားတရားဝင်လားမဝင်ဘူးလားပေါ့နော်ဒီအစားအသောက်တွေမှာရှိတဲ့ပစ္စည်းတွေကအန္တရာယ်ရှိလားမရှိဘူးလားဆိုတာမျိုးကြတော့ FDA လို့ပြောတဲ့ Food and Drug Administration ပေါ့နော်သူတို့ ਨੇ ဆိုင်သွားပြီဒါကြောင့်မို့လို့အစားအသောက်တို့ထုတ်လုပ်စင်မာကိုတည်းကသူ့ရဲ့ FDA ကနေသူတို့ကအသိအမှတ်ပြုလက်မှတ်တွေယူထားရတယ်သူတို့ရဲ့အစားအသောက်ကမှ FDA approve ဆိုပြီးတော့ဒီအစားအသောက်တခုဟာစံချိန်စံညွန့်နဲ့အချို့ဟိုမှာ CR မှာအစား BC ကိုဘယ်လိုသုံးတာလဲအခုနပြောတဲ့အရတာမှုံက MSC ဘယ်လောက်သုံးတာလဲအသားကဘယ်လောက်လဲငားကဘယ်လောက်လဲစံချိန်စံညွန့်ပေါ့နော်ဒါတွေအားလုံးရဲ့ shelf life အဲ့လိုမျိုးအတိအကျအားလုံးပေါ့နော်ပါဝင်တဲ့ ingredients ပါဝင်တဲ့အချို့အစားစားရမယ့် serving size ဒုတိယတစ်ခါစားရင်ဘယ်လောက်ပမာဏလေးကိုစားမှာလဲဒီ package မှာဒီဘူးတဘူးမှာဘယ်နှကြိမ်ဘယ်နှခါဘလို့ခွဲစားလို့ရတာလဲသူ့ရဲ့ chef light တန်းကဘလောက်ထားလို့ရတာလဲအစရှိတပြင်ဒီလို instruction လေးတွေတူလာလာတော့မှအဲ cool and dry place အေးမြပြီးခြောက်တို့ရဲ့နေရာလေးမှာထားရမယ်ကလေးတွေနဲ့လက်လက်မမီတဲ့နေရာမှာထားရမယ် potential hazardous food လို့ပြောတဲ့ PHB တွေမဖြစ်အောင်လို့အဲဘလို့နေရာလေးမှာကိုယ့်ရဲ့အစားအသောက်က hot food လား cold food လားဘယ်နေရာလေးမှာသိမ်းရမယ်အစရှိတဲ့ဖြင့်ဒါမျိုးတွေကိုကြတော့ FDA ကနေပြီးတော့တရားစုံစမ်းစစ်ဆေးပေးတယ
်။ဟုတ်ကဲ့ဆရာမ။အခုလိုအန္တရာယ်ရှိတာကိုဒီ American FDA အစားအသောက်နဲ့ဆေးဝါးကုက္ကရေးဖွဲ့ကဘာမှမပြောသေးဘူးဆရာမနော်
။အန္တရာယ်ရှိတယ်မရှိဘူးဆိုတာကကြတော့အဲ့ဒီအစားအသောက်တစ်ခုကိုစားလိုက်တဲ့သူက foodborne illness တခုခုအစားအသောက်ကြောင့်ဖျားနာတခုခုဖြစ်သွားတယ်။အော်တယ်အန်တယ်ဝင်သွားတယ်တွေးပါတယ်အဲ့ဒီမှာဆေးကန်းရောက်လာတယ်ဆစ်လိုက်တယ်ကျမတို့ကခု patient တွေ diagnose လုပ်သလိုပေါ့။အဲ့လိုဆစ်လိုက်တဲ့အချိန်ကြတော့မှသူ့ရဲ့ပြီးခဲ့တဲ့24နာရီအတွင်းစားခဲ့တဲ့အစားအသောက်ထဲမှာအဲ့ဒီစားခဲ့တဲ့အစားတခုခုကခုဖြစ်တဲ့ပြဿနာနဲ့တိုက်နေရဆိုရင်ဒါဆိုရင်ဒီအစားအသောက်ကြောင့်ဆိုပြီးတော့အဲ့ဒီဟာကို customer တွေကနေပြီးတော့ FDA ကိုသူတို့ကနေတိုင်ကြားတဲ့အသိပေးတဲ့အစားမျိုးပေါ့ဒီအစားအသောက်ကို24နာရီအတွင်းဒီလိုစားတဲ့နေရာမှာဒီလိုဖြစ်တယ်ဒါတောင်တူတူတယောက်အမှုဒီအစားအသောက်တစ်ခုကိုဥမာစားသောက်ဆိုင်မှာတငယ်ချင်း3ယောက်သွားစားတယ်3ယောက်လုံးဖြစ်တယ် symptom တူတယ်ဆိုရင်အဲ့ဒီအစားအသောက်ကချက်ချင်း E. coli လိုဟာမျိုး Salmonella လိုဟာမျိုးဒီလို virus တွေ bacteria တွေချက်ချင်းကဒီလိုဖြစ်တယ်ဆိုရင်အဲ့ဒါမျိုးသိပြီးလို့တည်င်းကြလိုက်ပြီဆိုရင်တော့ FDA ကနေပြီးတော့ဒါတွေကို recall ပြန်ခေါ်ပါအန္တရာယ်ရှိတဲ့အစားအသောက်ဖြစ်တယ်လို့သူကသတ်မှတ်ပေးတယ
်ဟုတ်ကဲ့အဲ့တော့အခုလိုခြေနေမှာဘယ်လိုအကျံပြုခြင်းလဲဆင်မကြီ
းအခုကျမတို့ရဲ့ case လေးမှာကြတော့ဒါကြိုတင်ပြီးတော့တတိပေးထားတာလေးရကြတော့ခုန USDA ရဲ့စာထဲမှာဒီပစ္စည်းတွေကအမေရိကန်နိုင်ငံတဝမ်းမှာရှိတဲ့စားသောက်ဆိုင် redesign လေးတွေတော်တော်များများကိုရောက်သွားတယ်ကျမတို့မြန်မာလူမျိုးတွေက United States ကြီး state 50လောက်မှာပြန်ပြီးနေကြတော့ကိုယ့်မြန်မာအစားအသောက်ကလေးကိုလွန်းတာပေါ့လွန်းတော့မှာယူစားသောက်ကြရတယ်လေအဲ့တော့နေရာတော်တော်များများကိုပြန်သွားတဲ့အတွက်အဲ့ဒီမှာရောက်နေတဲ့သူတွေလည်း supermarket ရောက်နေတဲ့ retail market လေးတွေပေါ့နော်တချို့လဲ online လောက်ပဲရောက်ကြမှာပါအဲ့ဒီသူတွေအရင်နဲ့လေကိုစီကဝယ်သွားတဲ့သူတွေကိုပြန်ပို့ပေးလို့ရှိရင်လက်ခံပေးတဲ့ဟာမျိုးအဲဒါမှမဟုတ်ရှင်ကလွတ်ပြဖို့ဆိုတော့မြန်မာလူမျိုးတွေကနှမျောတဲ့ခါကျတော့လွတ်မပြစ်ချင်ကြဘူးလေလောလောဆယ်အန္တရာယ်လည်းမရှိသေးဘူးအန္တရာယ်ရှိတယ်လို့လည်းမတွေ့သေးဘူးဆိုတော့ဘယ်သူမှလွတ်မပြစ်ချင်ဘူးအစားအသောက်ကလေးတွေကဒီတကူတကမြန်မာပြည်ကနေမိုင်းထောင်ပေါင်းတောင်ပေါင်းချီရောက်လာတဲ့အစားအသောက်ကလေးဆိုအယံတန်ဖို့ရှိတယ်လေ
ဟုတ်ကဲ့ဆရာမဒီစားသောက်ကုန်တွေဝယ်ထားပြီးတဲ့သူတွေကိုရောဘယ်လိုအကြံပြုချင်လဲဆရာမအ
ဲ့တော့လွတ်မပြစ်လို့ဒီအစားအသောက်ကလေးတွေစားခြင်းနဲ့ဆိုလို့ရှိရင်တော့တတိပြုပြီးတော့စားပေါ့နော်နည်းနည်းနည်းနည်းလေးစားပေါ့အဲဒါမျိုးဆိုရင်တော့အန္တရာယ်ဖြစ်တောင်မှအများကြီးမဖြစ်ဘူးပေါ့စားရင်နဲ့မှတခုခုဖြစ်တယ်ဆိုရင်လည်းတတိပေးအကြောင်းကြားဖို့အတွက်ဒီလိုလေးတော့လုပ်စေခြင်းနဲ့နောက်ပြီးတော့ဒီအစားအသောက်တွေကိုဝယ်တဲ့နေရာကိုပြန်ပို့ဖို့ဆိုတာကြတော့လေလူတွေကတနေ့လုံးတနေ့စားလုံနေကြတာဆိုတော့မအားကြဘူးလေနော်ပြန်ပို့ဖို့ဆိုတော့အသိမလွယ်ဘူးထင်တယ်အဲ့တော့လက်ရှိအမေရိကန်နိုင်ငံတဝန်းလက်ထဲကိုဒီအစားအသောက်တွေရောက်ရှိပြီးသားမြန်မာလူမျိုးတွေအနေနဲ့လည်းဒါစားမယ်ဆိုလို့ရှိရင်တော့စားလို့ရပါတယ်ဒါပေမဲ့တတိလေးနဲ့တော့စားထားပြီးစားကြပါတော့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
တရင်မတွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တရင်မတွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
အခုတော့တိုင်းရင်သတင်းလွှာအလဲရောက်လာပါပြီ။ကိုကန့်တက်တီတင်ထားတဲ့ရှမ်းမြောက်အထူးဒေသတဲ့တွင်းကဆေးရုံကြီးမှာစီရီယမ်ဆေးပညာရှင်တွေနဲ့လဲပတ်နေတဲ့အကြောင်းဖီဗာဝိုင်းတော်သားတွေကတင်ဆက်ထားပါတယ
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်မိုးမောင်းမြို့နယ်ထဲကနောက်ဆုံးကျန်နေတဲ့စစ်ကောင်စီရဲ့ခြေမြန်တပ်ရင်းကိုသိမ်းပိုက်လိုက်ပြီးတဲ့နောက်အခုခါမှာတော့မြို့တစ်မြို့လုံးကိုကချင်လွတ်လိုက်တပ်မတော် KIA နဲ့ပူးပေါင်းတပ်တွေကထိန်းချုပ်ထားလိုက်ပြီးဖြစ်ပါတယ်။ကိုကန်တပ် MNDAA ကတိုက်ခိုက်သိမ်းပိုက်ထားတဲ့ရှမ်းပြည်အထူးဒေသတက်မှာနိုင်ငံတကာအစစ်မီကျန်းမာရေးစနစ်ကို CDM ကျန်းမာရေးဝန်ထမ်းအယောက်900ဝန်းကျင်နဲ့စပြီးတော့လဲပတ်နေပါတယ်။သတင်းလွှာတွေထဲမှာတော့ရှမ်းပြည်နယ်တောင်ပိုင်းအင်းလီဒေသမှာဒေသကနေစီကနေ PNO ပို့ပြီးသူစစ်အဖွဲ့ကငွေကြေးကောက်ခံနေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟောမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်မိုးမောင်းမြို့နယ်ထဲကနောက်ဆုံးကျန်နေတဲ့စစ်ကောင်စီရဲ့ချင်းမြန်တပ်ရင်းခမရ430ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ PDF ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်လိုက်ပြီးဖြစ်ပါတယ်။နောက်ဆုံးကျန်တဲ့စစ်ကောင်စီရဲ့ခမရ430ကိုတနင်္လာနေ့ညနေပိုင်းမှာအပိတ်သိမ်းပိုက်ပြီးနောက်မိုးမောင်းမြို့နယ်တစ်ခုလုံးကိုထိန်းချုပ်ထားနိုင်ပြီလို့ KIO ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။မိုးမောင်းမြို့နယ်ထဲကနောက်ဆုံးကျန်ခဲ့တဲ့ခမရ430တပ်ရင်းကိုလိုင်းလန်24ရက်နေ့ကစပြီးတိုက်ခိုက်ခဲ့ရကနေတနင်္လာနေ့ကအပိတ်တိမ့်ပိုင်နိုင်ခဲ့တာဖြစ်ပါတယ်။ဒီတိုက်ရင်ဟာလုံခြုံရေးအတွက်အရေးပါတဲ့တပ်စခန်းဖြစ်ပြီးဒီစခန်းသိမ်းတိုက်ပွဲထဲစစ်ကောင်စီဘက်အကြဆုံးများခဲ့တဲ့အပြင်ဒီတိုက်ပွဲမှာအနီးကကုတ်ကဲနေတဲ့စကခနှစ်တက်ကဒုတိယစကခမိုးလေထွက်ပြေးသွားတယ်လို့ရှေ့တန်းသတင်းရင်းမြစ်ကဆိုပါတယ်။
ဘူခန်တာ MNDA ကတိုက်ခိုက်သိမ်းပိုက်ထားတဲ့ရှမ်းပြည်အထူးဒေသတစ်မှာနိုင်ငံတကာအစစ်အမေကျန်းမာရေးစနစ်ကို CDM ကျန်းမာရေးဝန်ထမ်းအယောက်900ဝန်းကျင်နဲ့စပြီးအကောင့်ထဲပေါ်နေပြီလို့တာဝန်ရှိသူတွေကပြောပါတယ်။တစ်တုံရနှစ်ခုပထမလိုင်း PC ချိန်ကလေးကအထူးဒေသတစ်မှာကျန်းမာရေးဌာနဖွင့်လှစ်လိုက်ပြီး CDM ကျန်းမာရေးဝန်ထမ်းတွေနဲ့လဲပတ်နေတာလို့အထူးဒေသတစ်ကျန်းမာရေးဌာနပြောရေးဆိုခွင့်ရှိသူ CDM ဆရာဝန်ဒေါက်တာဘတ်သက်ကပြောပါတယ်။အထူးဒေသတစ်ကျန်းမာရေးဌာနကိုအထူးဒေသတစ်အတွင်းမှာရှိတဲ့တိုင်းသားပြည်သူအလုံးတန်းတူညီမျှတဲ့ကျန်းမာရေးဆောင်ရှောက်မှုရရှိစေဖို့အဖက်ဖက်ကယူယွန်းနေတဲ့ကျန်းမာရေးစနစ်ဆင့်မြင့်တင်နိုင်ဖို့နဲ့နိုင်ငံတကာအစစ်အမေကျန်းမာရေးစနစ်တစ်ခုကိုတည်ဆောက်ဖို့အခုလိုစတင်အကောင်အထည်ဖော်နေတာဖြစ်တယ်လို့ဒေါက်တာဘတ်သက်ကပြောပါတယ်။လက်ရှိ MNDA ကသိမ်းပိုက်ထားတဲ့လာရှုမြို့နယ်မှာပြည်သူစေယုံကြီးကိုဩဂုတ်လ17ရက်နေ့ကစတင်ဖွင့်လှစ်ထားလိုက်ပြီးပြည်သူအလုံးကိုစေကူတာမှုတွေပေးနေပြီဖြစ်ပါတယ်။
ကရင်နီပြည်ဒီမော့ဆိုမြို့နယ်အနောက်ဘက်ချမ်းမှာဩဂုတ်လအတွင်းစံပြက်လက်မှုအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ဒေသတွင်းစစ်ပေးဆောင်တွေနဲ့စစ်ဆောင်အရေးကူညီပေးနေသူတွေကပြောပါတယ်အလူရှင်တွေရှားပါလာတာမိုးမြေဆယ်ရေလွတ်ချမှုကြောင့်လေကင်းတွေရေမြုပ်တာစင်ဆက်မပြတ်မိုးရွာတာတွေကြောင့်စပါးကင်းတွေပျက်စီးကုန်လို့အခုလိုစံပြက်လက်လာတာဖြစ်တယ်လို့ဆိုပါတယ်လက်တလောမှာတော့အချင်းချင်းကြားရှိတာကိုမျက်စားနေကြရတယ်လို့လည်းအကူအညီပေးနေသူတယောက်ကပြောပါတယ်လက်တလောအခြေအနေအရနှစ်ပတ်စာအတွက်လောက်ပဲဆန်ရှိတော့တာဖြစ်လို့တော်လိုင်းရင်အင်အားစုတွေနဲ့စစ်ပေးဆောင်အရေးကူညီပေးနေတဲ့အဖွဲ့တွေကဆန်ရရှိရေးကြိုးပမ်းနေကြပါတယ်
ရှမ်းပြည်မြောက်ပိုင်းတီပေါ်မြို့နယ်မှာတိုက်ပွဲဖြစ်ပွားရာမျိုးရှိပဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်နေတာကြောင့်ရဲရွာလူထုနေအိမ်တွေထိခိုက်ပျက်စီးပြီးလူသူထိခိုက်ဒေဆုံးမှုရှိနေပါတယ်။အဂုလာစစ်ကိုယနေ့ကတီပေါ်မြို့နယ်ညောင်ကိုပင်ရွာမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်လို့နေအိမ်၃လုံးပျက်စီးပြီးအမျိုးသမီးတယောက်ဒေဆုံးခဲ့ပါတယ်။ဒါအပြင်နန့်လန
ချင်းပီတောင်ပိုင်းမင်းတပ်မြို့နယ်ကိုစစ်ကောင်စီတပ်ကတည့်ရပိုင်းအတွင်ပုံကျဲတိုက်ခိုက်မှုစတိုင်လုံနေပြီးဘာသာရေးအဆောက်အုံစတင်ကြောင်းအပါဝင်အရသားနေအိမ်တွေထိမှပျက်စီးခဲ့ပါတယ်။ဩဂုတ်လ20ရက်နေ့မနက်9:00ဝန်းကျင်မှာတဒါဦးလီတပ်ကနေကြပ်ဖိုင်တာ3စီးတက်လာပြီးမင်းတပ်မြို့အနောက်ဘက်တနေရာနဲ့တိုက်နယ်အမှတ်3ဘက်ကိုပုံကျဲတိုက်ခိုက်ခဲ့တယ်လို့မင်းတပ်မြို့ဒေသခံတွေကပ ီကအင်အားအလုံးရင်းနဲ့မြို့သိမ်းတိုက်ပွဲအတွက်ဝင်ရောက်လာတဲ့ဆိုတဲ့သတင်းရရှိထားမှုကြောင့်အခုလိုလေကြောင်းတိုက်ခိုက်မှုတွေဆက်တိုက်လှုပ်ဆောင်နေတာလို့မင်းတပ်ဒေသခံတယောက်ကပြောပါတယ်။
မွန်ပြည်နယ်တံဖြူစရက်နယ်ကရင်ပြည်နယ်ကြရင်စိတ်ကြီးမြို့ဖျားသုံးစုဒီတာထိုင်းနယ်ဆက်သွာကားလန်းဘေးကစစ်ကောင်စီရဲ့အနံကွင်းစစ်ဗျူဟာစခန်းနဲ့အနီးတစ်ဝိုက်မှာတိုက်ပွဲတွေဆက်တိုက်ဖြစ်နေတာကြောင့်အနံကွင်းရွာသားအလုံးဘေးလွတ်ရာကိုထွက်ပြေးသိမ်းရှောင်နေရပါတယ်။အနံကွင်းစစ်ဗျူဟာစခန်းနဲ့အနီးတစ်ဝိုက်ကရွာတွေမှာဖြစ်ပွားနေတဲ့တိုက်ပွဲတွေတဲ့အိမ်အလုံးရေ30ထက်မနည်းလဲမိလောင်ပျက်စီးခဲ့တာဖြစ်တယ်လို့ဒီတာခန့်တယောက်ကပြောပါတယ်။ကရင်မြို့သားလွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကအနံကွင်းစစ်ဗျူဟာစခန်းကိုလာရောက်တိုက်ခိုက်နေတာကြောင့်ဩဂုတ်လ19ရက်နေ့မှာစစ်တပ်ကလေနဲ့ဘုံကျဲမှုအပြင်လက်နက်ကြီးနဲ့ပါပစ်ခတ်ခဲ့တာကြောင့်အခုလိုအိမ်တွေမီးလောင်ပျက်စီးကုန်တာလို့ဆိုပါတယ်။အနံကွင်းစစ်ဗျူဟာစခန်းမကျရဲ့အတွက်တံဖြူစရဲ့အခြေဆိုင်ဝဲကလိတက်နယ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာဖြစ်ပါတယ
်။အခုဆက်ပြီးတော့သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်တောင်ပိုင်းအင်းလေးဒေသမှာဒေသခံတွေစီကလည်းပို့ပြီးသူစစ်အဖွဲ့ PNO ကငွေကြေးတွေကောက်ခံနေပါတယ်ငွေကြေးမတက်နိုင်လို့ကောက်ခံတဲ့ငွေကိုမထည့်နိုင်ရင်ကားတွေဆက်တွေကိုသိမ်းယူမယ်လို့ပြောတာကြောင့်ဒေသခံတွေအခက်တွေ့နေကြပါတယ်ဒီကြောင့်ကိုတော့နမ်ဟ ோம் ကတင်ဆက်ပေးပါမယ်ရှင်
အင်းလေးဒေတာအနောက်ဖက်ချမ်းကုန်းပေါ်မှာနေထိုင်ကြတဲ့ဇမ်ကားရွာမိုးဦးနမ်တောင်းလုံကန်းနာဟုမြို့ဟောင်းထီးကာတာယာကုန်းရွာရေချိုရွာကကားရှိတဲ့ဒေသခံတွေကိုတအိမ်ချက်5000ကနေ3000အထိ PNO ကတောင်းနေတယ်လို့ဒေသခံတယောက်ကအခုလိုပြောပါဗျာ။ဖြည
်းဖြည်းနဲ့လကောင်းထားတယ်။ကောင်းနေကြတော့12ပြည်ဆိုလို့ရှိရင်တည်း
အောက်ကမ78ဆပီပိုက်ဆံကောက်တာစစ်နေပင်နဲ့ထက်ကားဆိုရင်တစည်းကိုတသိန်းဆယ်ပေအောက်ကားတွေဆိုရင်တစည်းကို5000တောင်းတယ်တနည်းစားတော့ပြောတယ်ပိုက်ဆံကောက်ပြီးဖြတ်ပိုင်းပေးတယ်လေ
ဖြတ်ပိုင်းမှာတော့ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်အလူငွေဆိုပြီးတော့ပို့ဖတာစာပေနဲ့ရေးသားထားတာလို့ဒေတာခန်တွေကပြောပါတယ်ဆက်ကြေးလာကောက်သူဟာဘူကြီးရခဆိုသူဖြစ်ပြီးတော့ပိုက်ဆံမပေးရင်ကားတွေကိုသိမ်းယူမယ်လို့ပြောကြောင်းလဲရွာသားတွေကပြောပါတယ်
ကားဝယ်တာ
သမားနေတယ်တချို့ဆိုရင်ကားကဝယ်ထားတာအစ်စ်3300လေးကိုဆက်ကြေးလေးကောက်ထားတဲ့ကားတွေကိုလိုတဲ့အချိန်မှာချောလာဆွဲမယ်လို့လည်းပြောသေးတယ
်အင်းလေးအနောက်ဖက်ချမ်းကဒီရွာတွေဟာပြီးခဲ့တဲ့လကပဲစစ်မှုထမ်းတွေကိုထောက်ပံ့ဖို့ဆိုပြီးတအိမ်ကိုချက်သက်တောင်းကနေ3000အထိကောက်ခဲ့သေးတယ်လို့ဆိုပါတယ်ရွာလုံးကျုံရေးယူပြီးတဲ့ပြည်သူစစ်တွေကိုထောက်ပံ့ကြေးဆိုပြီးတော့တအိမ်ကိုချက်2500ထပ်ပြီးကောက်ပါတယ်အခုလိုကားပိုင်ဆိုင်မှုအပေါ်ဆက်ကြေးကောက်တာကတော့ပထမအကြိမ်ကောက်တာဖြစ်တယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး PNO ကိုမေးမြန်းဖို့ဆက်သွယ်ပေးမယ်ဆက်သွယ်လို့မရခဲ့ပါဘူးဒါပြင်ညောင်ရွှေစီဆိုင်မြို့တွေမှာလည်းစစ်မှုထမ်းဥပဒေအရတပ်သားတက်မပေးနိုင်ရင်တပ်သားတက်ထောက်ပံ့ကြေးဆိုပြီးတော့တအိမ်ကိုချက်5000ကနေ3000အထိစစ်ကောင်စီကကောက်ခံနေတယ်လို့ဒေသခံတွေကပြောပါတယ်
ထိုင်းမြန်မာနယ်စပ်ကရင်ပြည်မြောက်ရီမြို့နယ်ဘက်ကနေပြောင်းလာကြတဲ့ကြားဖြန့်လို့ခေါ်တဲ့တရုတ်ငွေလိမ်လုပ်ငန်းတွေထိုင်းနယ်စပ်ဆန်ခလပူရီမြို့နယ်ထိဆက်နေတဲ့ဖျားသုံးစုမြို့ဘက်ကိုရောက်လာပြီးအဲ့ဒီဒေသမှာတရုတ်လူမျိုးတွေအတော်များများဝင်ရောက်လာတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီဘက်ကအကြောင်းကိုတော့ရမင်းရတင်ဆက်ထားပါတယ်
ကြားဖြားလို့ခေါ်တဲ့ငွေလိမ်လုပ်ငန်းတွေဘယ်လိုထောက်ရှားနေတယ်ဆိုတာကိုမသိရပေမဲ့ဖျားသုံးစုမျိုးပေါ်ကတဲကိုကန်းတွေနဲ့လုံချင်းအိမ်တွေမှာတယောက်လူမျိုးတွေနဲ့ပြည့်နှက်နေပြီလို့မျိုးကန်တယောက်ကဆိုပါတယ်
။ကြားဖြားနေရလေဘယ်လိုလှောက်ရှားသွားလာနေလဲဆိုတာကိုတော့ကျွန်တော်မသိပါဘူး။
တယောက်တွေကတော့မြို့ထဲမှာစားလိုက်တောက်လိုက်သွားလာနေကြတာတော့တွေ့နေရတာပေါ့လေမြို့ထဲမှာရှိတဲ့ဒီတဲကိုခန်းလေးဆိုလို့ရှိရင်လဲအာလုံးနီးပါးကတယောက်တွေဖွဲ့လိုက်အုပ်စုလိုက်ငားနေလိုက်လို့အကုန်လုံးနီးပါးပြည့်ပြင်းတော့အပြင်ကဒီအဲ့တွေလိုင်းတော့မှတဲဖို့နေရတာဥစားပေါ့လုံးဝမရှိတဲ့လောက်ဖြစ်နေ
မြို့ပေါ်ကသစင်ဖြူနဲ့ဒူဒူစားတဲ့အကြီးဆုံးတဲကိုကန်းတွေကအစတယောက်တွေကလာကြောင်းနဲ့ပြန့်ငါထားသလိုနှစ်ထပ်တိုက်လုံချင်းအိမ်တွေကလည်းတလကိုအနည်းဆုံးဘတ်2000ခွဲကနေ9000ထိအိမ်ငါခပေးပြီးအဖွဲလိုက်နေနေကြတယ်လို့ဒေသခံတွေကပြောပါတယ်ထိုင်းနယ်စားချန်စီယိုနဲ့ကပ်နေတဲ့အမှတ်တရက်ွက်မှာတော့တယောက်တွေဖွင့်ထားတဲ့ကာစီနိုနဲ့ငါးကိန်းဆိုင်တွေပြည့်နှက်နေတယ်လို့ဖျားသုံးစုမျိုးကဆိုင်ကဲတက္ကစီသမားတယောက်ကအခုလိုပြပါတယ
်အမှတ်တရက်ွက်တီးရတနာလမ်းပေါ့ထိုင်းနယ်စားချန်စီယိုကပ်ရတဲ့ဘက်ဒီမှာတော့များတယ်ဗျအန်အန်ပီဆိုတဲ့ဟိုကြာကောင်းကြီးနဲ့ခေါင်းစဉ်တက်ထားတဲ့နေရာမာရီရောအဲ့ဒါတော့အဆောက်အဦကြီးခင်ဗျာနောက်ပြီးတော့ဟိုဆိုင်ငန်းလေးကြီးမှာဖွင့်ထားတာက3လုံးလို့9လုံးလို့33လုံးလို့53လုံးလို့
အဲ့ဒီလောင်းစားဝိုင်းနေရာတွေမှာလက်နဲ့နဲ့စစ်ယူနီဖောင်းဝတ်ထားတဲ့အဆောက်တွေကလုံခြုံရေးယူထားပေမဲ့ဘက်တဆိုင်တော့တတ်မထားဘူးလို့သူကဆက်ပြောပါတယ
်ဘက်တဆိုင်မပါဘူးလက်နဲ့ပိုင်ပါတယ်လက်နဲ့မပါလို့ရှိလို့ရှိရင်အဲ့ဒီဘက်တဆိုင်မပါဘဲနဲ့အဲ့ဒီလိုမျိုးယူနီဖောင်းအပြည့်စုံဝတ်ထားတဲ့အဆောက်တွေရှိရခင်ဗျာအဲ့ဒီအဆောက်တွေထားတာက NMP လို့ခေါ်တဲ့တရုတ်စက်လုံးနေနဲ့ရေးထားတဲ့အဲ့ဒီကြားကောင်းပုံကြီးနဲ့အဲ့ဒီမှာကတော့လုံခြုံရေးအဆောက်ရှောက်တွေထားတယ်
ဖျားသုံးစုမျိုးကိုရောက်လာတဲ့တရုတ်ငွေလိမ်လုပ်ငန်းတွေကိုမြန်မာနိုင်ငံနဲ့ချန်စီယိုကပ်ပြီးရှိနေတဲ့ထိုင်းနိုင်ငံကအာဏာပိုင်တွေအထူးသတိထားစောင့်ကြည့်နေကြပါတယ်။ဒါ့အပြင်ထိုင်းစာတိုက်ကနေတစိပေးပို့လာခဲ့တဲ့ဒီလုပ်ငန်းအတွက်အဓိကလိုအပ်တဲ့ Starlink Internet ဖုန်းနေနဲ့ကွန်ပျူတာအတွက်ဆက်ဆက်ပစ္စည်းတွေကိုတရားမဝင်ကုန်ပစ္စည်းဖြစ်တတ်မှတ်ပြီးဖမ်းဆီးနေတာတွေရှိပါတယ်။
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်မိုးမောက်မြို့နယ်ထဲကနောက်ဆုံးကြံနေတဲ့စစ်ကောင်စီရဲ့ခြေမြန်တပ်ရင်းခမာရ430ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။ကိုကန်တပ် MNDAA ကတိုက်ခိုက်သိမ်းပိုက်ထားတဲ့ရှမ်းပြည်အထူးဒေသတက်မှနိုင်ငံတကာအစ်စ်မီကျမ်းမာရေးစနစ်ကို CDM ကျမ်းမာရေးဝန်ထမ်းအယောက်900ဝန်းကျင်နဲ့စတင်လည်ပတ်နေပြီဖြစ်ပါတယ်။
ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အမေရိကန်သံကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့သတင်းတွေပေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာပါဗျာ။စစ်တပ်အနာသိမ်းခဲ့တာ၃နှစ်ခွဲရှိလာပြီဖြစ်တဲ့မြန်မာနိုင်ငံမှာငြိမ်းချမ်းမှုလုံခြုံမှုမရှိဘဲအဆအဆယိုယွင်းလာနေပေမဲ့နိုင်ငံတကာအသိုင်းအဝိုင်းကတိကျပြတ်သားတဲ့အရေးယူဆောင်ရွက်မှုမရှိတာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကချက်ချင်းအရေးယူကင်တွယ်ပေးဖို့ကုလဆိုင်ရာမြန်မာတမ်မကြီးဦးကျော်မိုးထွန်းကလုံခြုံရေးကောင်စီတကပွင့်အစည်းအဝေးမှာတောင်းဆိုလိုက်ပါတယ်။လုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌဆီလာရီယွန်နိုင်ငံကကြီးမှုကျင်းပတဲ့ငြိမ်းချမ်းရေးတည်ဆောက်မှုနဲ့ရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးဆိုတဲ့ဆွေးနွေးပွဲမှာသူကပန်ကြားခဲ့တာဖြစ်ပါတယ်။အနေအကြီးမားတဲ့ Mpox မြောက်ကြောက်ယောဂါမျိုးကွဲတဲ့အကူးဆက်ခံရသူလို့တန်တရားရှိသူတူဦးကိုထိုင်းနိုင်ငံမှာပထမအဦးဆုံးတွေ့ရှိတာကြောင့်နဲ့သူဟာပြီးခဲ့တဲ့သတင်းပတ်တဲ့အာဖရိကကနေထိုင်းနိုင်ငံတဲကိုလာရောက်ခဲ့တဲ့ဥရောပခရီးသွားတူဦးဖြစ်ကြောင်းထိုင်းကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်။ယူကရိန်းတပ်တွေဩဂုတ်လဇန်ပိုင်းကစပြီးဝင်ရောက်တိုက်ခိုက်နေတဲ့ရုရှားပိုင်းနဲ့ Kars ဒေသနဲ့ကပ်ရက်ယူကရိန်းအရှေ့မြောက်ပိုင်းဆူမီဒီတာကိုယူကရိန်းသမ္မတဇယ်လင်စကီကြာသပရင်းနေ့မှာပထမအဆုံးတွားရောက်ခဲ့ပါတယ်ခင်ဗျာ။သတင်းချင်းချုပ်ပဲဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနက်ခင်းအစီအစဉ်ထုတ်လို့ရမှုကတော့ကိုစုံမိုးကျော်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA American တန်ရဲ့မနက်ခင်းအစီအစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီအထိ VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကနေတင်ဆက်ခဲ့တာပါ။VOA ချစ်မိတ်ဆွေအားလုံးနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ